Welcome to the Voice of America in Burmese.
Mingla Bashin, Washington မြို့တော် VOA American အတန်းကနေ2020ပြည်ဒီဇင်ဘာလ2ရက်အင်္ဂါနေ့နေ့နဲ့ခင်းအစည်းအဝေးကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစည်းအဝေးကိုကျွန်မအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူးတွဲတင်ဆက်မှာပါ။ COVID-19 ကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ရပြီဆိုတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဘသူတွေကိုဦးစားပေးထိုးပေးတင်တယ်ဆိုတာကိုဆုံးဖြတ်ဖို့အင်္ဂါနေ့ကအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီဝင်တွေတွေ့ဆုံခဲ့ကြပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ရဲ့ကာကွယ်ဆေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်မတင်ညာခင်မှာ CDC အကြံပြုချက်တွေကိုအများပြည်သူကိုအသိပေးလို့ကြောင်းအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာဟိုဆေးရိုမာက CNN သတင်းဌာနကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။လက်ရှိမှာတော့ကာကွယ်ဆေးအသုံးပြုဖို့အတွက် Pfizer ရဲ့အရေးပေါ်တောင်းခံချက်ကို FDA ကစဉ်းစားနေပါတယ်။ Moderna ကလည်းသူထုတ်မဲ့ကာကွယ်ဆေးအတွက်အရေးပေါ်အသုံးပြုဖို့ခွင့်ပြုချက်ကိုရှောက်ထားမဲ့အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ရှေ့တန်းကနေအလုပ်လုပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်သားတွေနဲ့အထောက်အကူပြုဝန်ထမ်းတွေကိုပထမဆုံးကာကွယ်ဆေးထိုးပေးတဲ့အကြောင်း CDC ဘက်ကအကြံပြုထားပြီးဖြစ်ပါတယ်။ဒါ့အပြင်တက်ကြီးရွယ်တွေကိုပြုစုစောင့်ရှောက်တဲ့ဂေဟာတွေမှာနေထိုင်သူတွေဟာလည်းပထမဆုံးကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှပါဝင်တဲ့အကြောင်း CDC ကအဆိုပြုထားတာပါ။Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းအရအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေဆဲဖြစ်ပြီးကူးစက်ခံရသူပေါင်း 73.5 သန်းကျော်ရှိနေပါတယ်။ကမ္ဘာမှာတော့ COVID ကူးစက်သူစုစုပေါင်း 63.3 သန်းရှိနေပါတယ်ရှင်။ခွင့်ပြုချက်တင်ထားတဲ့ COVID-19 ကာကွယ်ဆေးနှမျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြီးထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ကာကွယ်ဆေးတွေတန်းနဲ့ချီဖြန့်ချီနိုင်ဖို့နည်းလမ်းတွေအတွက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအလုံးလုံးနေကြပြီဖြစ်ကြောင်းဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒဲလာလီယန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
At the moment being the member states
အခုချိန်မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေအတွက်စတင်ရွေးဆွဲအလုပ်လုပ်နေကြပါတယ်။တန်းနဲ့ချီပြီးကာကွယ်ဆေးတွေဖြန့်ဖြူးထိုးပေးနိုင်ဖို့ပို့ဆောင်ရေးလုပ်ငန်းတွေအတွက်လည်းစီစဉ်လှုပ်ဆောင်နေကြပါတယ်လို့သူကပြောသွားတာပါ။တကယ်လို့များစီစဉ်ထားတဲ့အတိုင်းချော့ချော့မွေ့မွေ့ဖြစ်ခဲ့ရင်ဒီဇင်ဘာလမကုန်ခင်မှာပထမဆုံးဥရောပတိုက်သားတွေကိုကာကွယ်ဆေးထိုးပြီးသားဖြစ်လိမ့်မယ်လို့လည်းသူကပြောသွားပါတယ်။ American ဆေးဝါးကုမ္ပဏီ Pfizer နဲ့သူ့ရဲ့မိဖက် German BioNTech ကုမ္ပဏီတို့ကနေသူတို့ရဲ့ Coronavirus ကာကွယ်ဆေးအတွက်ဥရောပဆေးဝါး Agency ကိုချွင်းချက်နဲ့ခွင့်ပြုချက်ပေးဖို့တင်ပြထားပြီးဖြစ်ကြောင်းကြေညာပြီးမှအခုလိုဥရောပကော်မရှင်ဥက္ကဋ္ဌဘက်ကကာကွယ်ဆေးနဲ့ပတ်သက်လို့ပြောကြားခဲ့တာဖြစ်ပါတယ်။ Pfizer နဲ့ BioNTech တို့ကထုတ်မဲ့ကာကွယ်ဆေးနဲ့ပတ်သက်လို့လုံခြုံထိရောက်မှုရှိမရှိချက်လက်တွေလုံလောက်မှုရှိမရှိကိုဒီဇင်ဘာ29မှာကျင်းပမဲ့အစည်းအဝေးမှာဆုံးဖြတ်ဖို့ရှိကြောင်းဥရောပဆေးဝါး Agency ရဲ့အင်္ဂါနေ့ကကြေညာချက်မှာဖော်ပြထားပါတယ်ရှင်။ American သမိုင်းနှစ်ပေါင်း232နှစ်အတွင်းဗနာယီဝီကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဗဟိုဘန်ဥက္ကဋ္ဌဟောင်းဂျန်နက်ယဲလင်းကိုရာထားကြောင်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာအခုလိုတရားဝင်ကြေညာခဲ့ပါတယ
် Secretary of Treasury I am really pleased to be able to nominate Janet Yellen
ဗနာယီဝီကြီးအဖြစ်ဂျန်နက်ယဲလင်းကိုရွေးချယ်ခွင့်ရတဲ့အတွက်ကျွန်တော်အရန်ဝမ်းမြောက်ပြီးပါတယ်အခုရင်ဆိုင်နေရတဲ့အကြက်တဲကြီးကိုကိုင်တွေဖြည့်ရှင်းတဲ့နေရာမှာပုံမကောင်းမွန်အောင်ပြင်ဆင်ထားရမှာဖြစ်ပါတယ်။ဒီထက်ပိုပြီးတော့အကြက်အတဲကြီးမားမလာဘူးလေကျွန်တော်ဆန္ဒပြုပါတယ်လို့ပြောသွားတာပါ။ဆက်လက်ပြီးတော့သူပြန်လဲဖွဲ့စည်းမဲ့ဗနာယီဝင်ကြီးဌာနမှာပါဝင်မဲ့ထိတ်တန့်အရာရှိတွေရဲ့အမည်စင်းကိုလည်းဂျိုးဘိုင်ဒန်ကမိတ်ဆက်ကြေညာခဲ့ပါတယ်။ဒုတိယဗနာယီဝင်ကြီးအဖြစ်စီးပွားရေးမူဝါဒဆိုင်ရာအရာရှိတအုပ်ဖြစ်တဲ့ဝီလီအက်ဒီယဲမိုးကိုရွေးချယ်ထားပြီးဗနာယီဝင်ကြီးဌာနရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုရယူမဲ့ပထမဆုံး African American ဖြစ်လာမှာပါ။ Washington အခြေစိုက်မူဝါဒရေးရာအဖွဲ့ Center for American Progress ရဲ့အကြီးအကဲဖြစ်လက်ရှိတာဝန်ယူနေတဲ့ Nira Tandon ကိုအင်ဖြူရောစီမံခန့်ခွဲမှုနဲ့ဗနာယီရုံးညွှန်ကြားမှုအဖြစ်ရွေးချယ်ထားပါတယ်။ Princeton တက္ကသိုလ်အများပြည်သူနဲ့နိုင်ငံတကာဆက်ဆံရေးဌာနမှလုံသားရေးရာစီးပွားရေးပညာရှင် Cecilia Roos ကိုလည်းအင်ဖြူရောစီးပွားရေးအကြံပေးကောင်စီအကြီးအကဲဖြစ်ရွေးချယ်ထားကြောင်းကြေညာခဲ့ပါတယ်။ဒါ့အပြင်စီးပွားရေးပညာရှင်တွေဖြစ်တဲ့ Jared Bernstein နဲ့ Heather Boucher တို့ကိုလည်းစီးပွားရေးကောင်စီအဖွဲ့ဝင်တွေဖြစ်ရွေးချယ်ထားပါတယ်။ COVID-19 ကရောဂါကြောင့်အကြီးအကျယ်အထိနာနေတဲ့ American စီးပွားရေးစိန်ခေါ်ချက်တွေကိုတော့ Biden ရဲ့ဗန်နာယီဝင်ကြီးအဖွဲ့အစ်ကရင်ဆိုင်ရဖို့ရှိနေပါတယ်ရှင်။ အမေရိကန်ဒေါ်လာ98ဘီလီယံကုန်ကျမဲ့ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးအစီအစဉ်ကိုအမေရိကန်အထက်လွှတ်တော်ကပါတီနှစ်ရက်လုံးအမတ်တွေပါဝင်တဲ့အဖွဲ့ကနေအင်္ဂါနေ့ကအဆိုပြုတင်သွင်းလိုက်ပါတယ်။ဒီကြိုးပမ်းမှုအသစ်ဟာတစ်နှစ်တစ်နှစ်တောင်းတဲ့ချီဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာနေရကြောင်းအလုံးလက်မဲ့ဖြစ်နေသူတွေကူညီထောက်ပံ့ဖို့နဲ့အမေရိကန်စီးပွားရေးကိုမြှင့်တင်ဖို့ဖြစ်ပါတယ်။ဒီနှစ်အစောပိုင်းတုန်းကလည်းလွှတ်တော်နဲ့အင်ဖြူတော်ကနေကိုဗစ်ကယ်ဆယ်ရေးအစီအစဉ်အတွက်အမေရိကန်ဒေါ်လာ3ထရီလီယံကိုအတည်ပြုခဲ့တာပါ။ဒါပေမဲ့လည်းအင်္ဂါနေ့ကအထက်လွှတ်တော်မှတင်သွင်းလိုက်တဲ့ကိုဗစ်ကယ်ဆယ်ရေးအစီအစဉ်အတွက်ကိုဇန်နဝါရီလ3ရက်နေ့လက်ရှိလွှတ်တော်သက်တမ်းကုန်ဆုံးမဲ့အချိန်မတိုင်ခင်လွှတ်တော်နှစ်ရက်လုံးကသဘောတူညီမှုရနိုင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်နိုမီတာ24 kHz 12.33 ညာအိုင်နိုမီတာ40 kHz 8.33 ညာအိုင်နိုမီတာ51 kHz 5805နဲ့အိုင်နိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်ရမတော်မှာစစ်ကြိုခင်းတဲ့လွတ်လပ်ရေးရာဂါဇာကာလမှာအာရှဒေသမှာထိတ်တန့်ကနေရပ်တည်ခဲ့မှုတွေရန်ကုန်တက္ကသိုလ်ကိုပြန်လည်အစစ်မြင့်တင်နိုင်မှုအတွက်ကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကပြောပါတယ
်။ဒါကြောင့်ရန်ကုန်တက္ကသိုလ်ရာပြည့်ကာလမှာဒါမှမဟုတ်ရှေ့ဆက်ပြီးတော့လည်းရန်ကုန်တက္ကသိုလ်အစစ်မြင့်လက်တင်ရေးကိုအထူးအလေးပေးရမှာဖြစ်ပါတယ်။ဒီလိုလုပ်ငန်းစဉ်တွေကိုခိုင်ခိုင်မာမာဆောင်ရွက်နိုင်ဖို့အတွက်လုံငန်းကော်မတီတွေလုံငန်းအဖွဲ့တွေဖွဲ့စည်းပြီးမဟာရှိမိုင်းဂိမ်းမာစတာပလန်တခုရေးဆွဲအကောင့်ထဲပေါ်နေပြီဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ကိုကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတာဖြစ်ပါတယ
်။ရန်ကုန်တက္ကသိုလ်နှစ်တရာပြည်ရပြည်တဲ့ပြင်အထိတ်မှအခမ်းအနားအတွက်ဗီဒီယိုကတစ်စီကုန်ပြစကားပြောချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအခုလိုပြောသွားတာဖြစ်ပါတယ်။နိုင်ငံခင်မီဖို့နဲ့ဒေသတွင်းနဲ့နိုင်ငံတကာမှာသိက္ခာရှိတဲ့နိုင်ငံတကာနိုင်ငံဖြစ်ဖို့ကတရားစတာတွေအပေါ်မိခုံနေလို့မရပဲပညာဉာဏ်အတွေးခေါ်နဲ့ပြည်စုံတဲ့လူသားအရေးမြင့်တွေနဲ့တည်ဆောက်မှသာရရှိတည်တဲ့နဲ့ဖွံ့ဖြိုးတိုးတက်မှုကိုရရှိမယ်လို့လည်းပြောပါရယ်တိုင်းရင်းသားတွေကြားရုံမှားတန်တရားကင်းတဲ့ဒီမိုကရေစီနိုင်ငံနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့နဲ့ပညာရေးပြည့်ဝပြီးအမြင့်ကျယ်သဘောထားကြည့်တဲ့လူအတိုင်းဝိုင်းပေါ်လာဖို့ပညာရေးကဏ္ဍမှာဦးစားပေးရတာလို့လည်းပြောပါရယ်ရန်ကုန်တက္ကသိုလ်ဟာတမိုင်းရဲ့တောင်းဆိုမှုအရမြမပညာရေးနိုင်ငံရေးနဲ့လွတ်လပ်ရေးတို့အတွက်စုံမတ်တစ်ခုဖြစ်တယ်လို့လည်းပြောပါရယ်မြမလွတ်လပ်ရေးမှာပါဝင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတွေရဲ့ခံကနာကိုအလေးပေးပြောဆိုသွားခဲ့ပေမဲ့1988ခုနှစ်နဲ့တခြားဒီမိုကရေစီတောင်းဆိုတိုက်ပွဲဝင်မှုတွေကိုတော့ထက်သွင်းပြောကြားသွားခြင်းမရှိပါဘူးခင်ဗျာ။အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဥအောင်ကြည်ကိုယာရုကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့သမရဦးဝင်းမြင့်ကဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။2020ပြည့်နှစ်နိုဝါလာ10ရက်နေ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိပြီးတဲ့နောက်နောက်ဖွဲ့စည်းမဲ့အစိုးရအဖွဲ့နဲ့ကော်မတီကော်မရှင်အသီးသီးကနေထွက်ပေါ်လာမဲ့အပြောင်းအလဲတွေကိုပြည်သူတွေကစိတ်ဝင်စားနေချိန်မှာအခုလိုအကြမ်းလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌကိုလှုပ်ထွက်ခွင့်ပြုတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းယာဒူးတာဝန်အလွဲသုံးစားလုပ်ပြီးလက်ပေးလက်ယူတာတွေကိုအရေးယူနိုင်ဖို့အကြမ်းလိုက်စားမှုတိုက်ဖျက်ရေးဥပဒေကို2013ခုနှစ်စက်တင်ဘာလ19ရက်နေ့မှာတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေအရ2019ခုနှစ်နိုဝင်ဘာလမှာအကြမ်းလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုဖွဲ့စည်းချိန်ကစလို့အရင်အစိုးရဝန်ကြီးဟောင်းလည်းဖြစ်တပ်မတော်အငြိမ်းစားအရာရှိတူလည်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းပြီးတဲ့နောက်2018ခုနှစ်အတွင်းပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာတဲ့တိုင်ကြားစာပေါင်း1000ကျော်ကျော်ရရှိခဲ့တယ်လို့ဆိုပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့သမရာဦးဝင်းမြင့်ကိုရိုင်းကလည်းအကြမ်းလိုက်စားမှုတိုက်ဖျက်ရေးကိုပြင်းပြထန်ထန်လှုပ်ဆောင်မယ်လို့တာဝန်ယူဆကပြောကြားထားခဲ့ပါတယ်။ပြောတဲ့အတိုင်းလည်းအကြမ်းလိုက်စားမှုတွေကိုဖော်ထုတ်ရေးယူတာတွေရှိနေပေမဲ့အကြမ်းလိုက်စားမှုတွေကတော့တိတိတသားကြမသွားဘူးလို့လိမ့်လာသူတွေကသုံးသပ်ပါတယ်။ COVID-19 ကရောဂါရဲ့ရိုက်ခတ်မှုကြောင့်ကမ္ဘာတဝန်းနိုင်ငံ56နိုင်ငံကအကာအကွယ်မဲ့အကူအညီလိုအပ်နေသူလူပေါင်း165သန်းအတွက်အမေရိကန်ဒေါ်လာ35ဘီလီယံလိုအပ်နေတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်။အခုအချက်တဲကြီးကြောင့်လူသားမျိုးနွယ်တွေအနေနဲ့အမှောင်မိုက်ဆုံးတဲ့စိတ်မချမ်းမြေ့စရာဖြစ်ဆုံးဖြစ်ရပ်ကိုတွေ့ကြုံခံစားနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့အရေးပေါ်အကူအညီပေးရေးလက်ထောက်အတူရင်းမှုချုပ်မတ်ခ်လိုကော့ကပြောပါရယ်
That is a reflection of the fact that The COVID pandemic
covid ka yoga ji ga gaba tawa a ne song ne aka kwe a me song naingan rwe go apyin tan thikai si ba de a di naingan rwe ha lu ta chin sa na mu san ya apwe si rwe si ga ni ni de tu wa akun ji yashi ni de naingan rwe phit par de lo kula tamaka lat taw tu ye mu chaw mark lookok ka pyo ba de uru ya di pyaung lan mu chaung phit paw la de pyin tan lo ne ya di uru phop pyan mu rwe phit de mong dai rwe yit chi mu rwe ne မောကောင်မှုတွေအကြာဒီကယောဂဘေးဒုက္ခကြီးကိုကဘာသူကဘာသားတွေထပ်ဆင့်ရင်ဆိုင်နေရတာလို့လည်းသူကပြောပါတယ်တက္ကရ2021အယောက်မှာကဘာတဝန်းလူပေါင်း235သန်းလူသားချင်းဆိုင်ရာစာနာမှုအထောက်ပံ့တွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ် COVID-19 ကယောဂကြောင့်လူသားမောင်းများစွာဆင်းရဲနှောင့်ပါတဲ့အစီကိုရောက်ခဲ့ရတာကြောင့်လူသားချင်းဆိုင်ရာအကူအညီလိုအပ်ချက်တွေရုတ်ချီးမြင့်တက်သွားခဲ့တာလို့လည်းကုလသမဂ္ဂလက်ထောက်အတူရင်မှုချုပ် Lowcock ကပြောပါတယ်ခင်ဗျထိုင်းစစ်တပ်ပိုင်အိမ်တော်မှာနေထိုင်တာကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းထိုင်းအခြေခံဥပဒေတရားရုံးကမနေ့ပြန်မှဆုံးဖြတ်မယ်ဆိုရင်အဲ့ဒီဆုံးဖြတ်ချက်ကိုလက်ခံမယ်လို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကပြောပါတယ်
มันสนใจอยู่ที่ว่าจะตัดสินว่ายังไงมากกว่า
เชียงอุบลคงยงเนี่ยส่งเพชรเชกโก้ส่งเหมียวในจองส่งเพชรเชกก็คงยงออกมาหมู่ดีในจองอภิที่จะจะตีอาบูดาชีจองอภิชื่อยชีจองเนี่ยอภิไม่ชื่อยไม่ชื่อจองขันอยู่มาผิดจองไทยวินจิจูปรายุทธ์ก็ပြောပါတယ်อานาเต็งก้องซองบัวกาเนี่ยวินจิจูဖြစ်လာသူปรายุทธ์จันโอชาก็ထိုင်းစစ်တပ်အကြီးအကဲရာထူးကနေအနားယူခဲ့ပြီးဖြစ်ပေမဲ့လည်းစစ်တပ်ပိုင်းအိမ်တော်ရာမှာ2014ခုနှစ်ကစပြီးအခုချိန်ထိဆက်လက်နေတိုင်းနေဆဲဖြစ်ပါတယ်။ဒါကထိုင်းစစ်တပ်ရဲ့ဥပဒေစည်းမျဉ်းတွေကိုချိုးဖောက်နေနိုင်တာလည်းဖြစ်ပါတယ်။ထိုင်းအခြေခံဥပဒေတရားရုံးကအဖြစ်ရှိတယ်လို့ဆုံးဖြတ်ချက်ချရင်ပရယုချန်အိုချာအနေနဲ့ဝန်ကြီးချုပ်ရာထူးကိုဆွံ့လွှတ်ရမှာဖြစ်ပြီးနိုင်ငံရေးလုပ်ပိုင်ခွင့်နှစ်နှစ်ကြာပိတ်ပင်ခံရမှာလည်းဖြစ်ပါတယ်။အဲ့လိုဖြစ်လာမယ်ဆိုရင်တော့ထိုင်းလူငယ်ဆန္ဒပြသမားတွေတောင်းဆိုနေတဲ့အချက်၃ချက်တည်းကတစ်ချက်ဖြစ်တဲ့ဝန်ကြီးချုပ်ယာရီကနေနှုတ်ထွက်ပေးရဆိုတဲ့အချက်ကိုဖြည့်ဆည်းပေးလိုက်တယ်လို့ဖြစ်သွားမှာဖြစ်ပါတယ်ဗုဒ္ဓဦးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါသောတာရှင်များရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့10နှစ်ကလည်းရှင်ရင် HIV ကူးစက်ခံရနှုန်းက36ရာခိုင်နှုန်းကျဆင်းလာတယ်လို့မြန်မာအစိုးရကပြောပါတယ်။မြန်မာနိုင်ငံတွင်းမှာ HIV AIDS တိုက်ဖျက်ရေးမှာလူလူကြားခွဲခြားဆက်ဆံမှုရှေ့ရမှုမရှိစေဘဲကုသဆောင်ရှောက်မှုခံယူနိုင်ဖို့ဆောင်ရွက်ဖို့အမေရိကန်သံရုံးယာယီတာဝန်ခံကလည်းတိုက်တွန်းသွားပါတယ်။ကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ဝေါ် AIDS Day ကဒီဇင်ဘာလ၁ရက်နေ့မှာကျရောက်တာပါမြန်မာလူလူကြား HIV ပိုးကူးစက်ပြီးရောဂါဖြစ်ပွားမှုနှုန်းက 3.58 ရာခိုင်နှုန်းလူဦးရေ 2,400 လောက်ရှိကြောင်း AIDS Epidemic Model နဲ့ခမန်းတွက်ချက်မှုကိုကိုးကားပြီးကျန်းမာရေးနဲ့အားကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကမိန့်ခွန်းမှာပြောပါတယ်ကုသမှုပေးနေတဲ့အပိုင်းကိုလည်းဝန်ကြီးကအခုလိုရှင်းပါတယ်
န
ေပြည်တော်မှာကျင်းပတဲ့ War AIDS Day အခမ်းအနားမိန့်ခွန်းမှာဝန်ကြီးဒေါက်တာမြင့်ထွေးထည့်သွင်းပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အတွင်း HIV ပိုးကူးစက်ခံရသူအသစ်9900ကျော်ရှိခဲ့ပြီးဒီကူးစက်မှုနှုန်းဟာဆိုရင်2010နဲ့နှိုင်းယှဉ်ရင်36ရာခိုင်နှုန်းကျဆင်းလာတာလို့အစိုးရကဖော်ပြပါတယ်မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးမှာအခက်အခဲရှိနေတဲ့အပိုင်းကိုလည်းဝန်ကြီးဒေါက်တာမြင့်ထွေးကမိန့်ခွန်းမှာပြောပါတယ
်ခက်ခဲဝေးလံတဲ့တိုင်းရင်းသားလူမျိုးတော့ငင်းငင်းကြီးမရသေးတဲ့နေရာမှာမလုပ်နိုင်ပါဘူး။အားကြောင့်ငင်းငင်းကြီးရရင်လုပ်ဖို့ဆိုလေကျွန်တော်တို့ကအပြင်းထားပါဘူး။ဘာလုပ်ရမလဲဆိုတော့ကျွန်တော်တို့သိတယ်။ security ကောင်းလို့ဆိုရင်ကျွန်တော်တို့လူကြီးအဲ့မှာသွားပြီးတော့ဒီဒီ area မှာ PRG HIV ကိုဖြစ်နေတဲ့လူတွေကိုကျွန်တော်တို့ကူတာပေးဖို့ဆွေးဆွေးပေးဖို့အစရှိဖို့လုပ်မယ်
။ HIV AIDS တိုက်ဖျက်ရေးအတွက်မြန်မာအစိုးရကတစ်နှစ်ကိုအမေရိကန်ဒေါ်လာ14သန်းနဲ့မက်တရုံးဈေးဖို့အတွက်အမေရိကန်ဒေါ်လာတစ်သန်းအသုံးပြုနေတယ်လို့ဝန်ကြီးကပြောဆိုသွားတဲ့အပြင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကငွေချေနည်းပညာထောက်ပံ့မှုတွေလည်းတိုးပြီးတော့ရရှိတဲ့အကြောင်းတင်ပြသွားပါတယ် American ပြည်တော်စုက Global Funds မှာရန်ပုံငွေအများဆုံးထည့်ဝင်တဲ့အပြင်ကိုနောက်ထပ်ထပ်ပြီး2013ခုနှစ်ကစလို့မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးအတွက်ဒေါ်လာတန်း80ကျော်အသုံးပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ Gwen Cardino ကအခမ်းအနားမှာပြောပါတယ် HIV စစ်ဆေးမှုနဲ့ဆောင်ရှားမှုစောင့်ကြည့်မှုစနစ်ပုံမှန်ကောင်းမွန်ပြီးကုသမှုပိုင်းတိုးတက်စေရေးပံ့ပိုးပေးသလိုဒီထဲမှာဆိုရင်HIV ကူးစက်ခံရနိုင်ခြင်း NDA ရှော့ချနိုင်တဲ့ဆေးတွေဆေးရုံဆေးခံမသွားနိုင်သူတွေအတွက်ကိုယ်တိုင်စမ်းသပ်လို့ရတာတွေလည်းပါဝင်ပါတယ်။ဒါပေမဲ့လို့လည်းဒီလိုစမ်းသပ်မှုတွေနဲ့ဝန်ဆောင်မှုတချို့မြန်မာနိုင်ငံမှာပထမဆုံးအချိန်ရရှိလာပြီမယ်လို့လည်းလူတွေကအသေးရင်ညှို့နှိုင်းမှုနဲ့ခွဲခြားဆက်ဆံမှုနောက်အဖမ်းခံရမယ့်အရေးစိုးရိမ်မှုတွေကြောင့်ဒီဝန်ဆောင်မှုတွေကိုမတုံ့ပြန်သလိုဖြစ်နေတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံကထောက်ပြပြောဆိုပါတယ
် I encourage leaders and communities in Myanmar to work together on ways to reduce stigma and increase access to services
အသေးရေပြည့်စင်မှုတွေရှော့ချနိုင်ဖို့နဲ့ဝန်ဆောင်မှုတွေပိုပြီးတော့ရရှိစေဖို့မြန်မာနိုင်ငံတွင်းကခေါင်းဆောင်တွေနဲ့လူမှုအတိုင်းဝိုင်းတွေအတူပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်ဒီထဲမှာဆိုရင်လက်ရှိဥပဒေတွေမှာပြင်ဆင်ရတာမျိုးလည်းပါဝင်နိုင်ပါတယ်လူတချို့အတွက် HIV ကူးစက်မှု NDA ပိုများသွားစေနိုင်တဲ့ရာဇဝတ်ပြစ်မှုတွေအဖြစ်သတ်မှတ်တာမျိုးတွေနောက်ကုသမှုစတင်ခံယူနိုင်ရေးနှောက်နှေးစေမဲ့လက်ရှိမူဝါဒတွေကိုလည်းပြောင်းလဲဖို့တွေပါဝင်နိုင်တယ်လို့ပြောဆိုထားတာဖြစ်ပါတယ်မြန်မာလူမှုရဲ့ရည်မှန်းချက်ဖြစ်တဲ့ငြိမ်းချမ်းကြွယ်ဝတဲ့ဒီမိုကရေစီအတွက်လူမှုကျန်းမာရေးကလည်းအရေးကြီးတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံမစ်ကတ်နိုကပြောပါတယ်ဒီဇင်ဘာလတရနေ့ကနေပြည်တော်ကအခမ်းအနားကိုလူကိုယ်တိုင်တက်ရောက်လာသူတွေရှိတယ်လို့ပဲကုလသမဂ္ဂအပါအဝင်နိုင်ငံတကာကိုယ်စားလှယ်တွေကလည်းအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြပါတယ်ရှင်ကျမသင်္ကီထိုက်ပ
ါဒုက္ခသည်တွေတိမ့်နေချီခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာပြင်းထန်တဲ့ရာသီဥတုဆောင်းအေးဒဏ်ခံနိုင်ရေးဒုက္ခသည်တွေပြင်ဆင်နေကြတယ်လို့စုပြုံနေထိုင်နေကြရတဲ့မိသားစုတွေကြားအနေနဲ့ရှိတဲ့အခြေအနေတွေအကြောင်းကျမစုမုံစူးစီးတင်ပြပေးကြပါရစေ။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်လာတဲ့တိမ်းချီတဲ့ရိုဟင်ညာဒုက္ခသည်တွေခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ညာစခန်း30ကျော်မှာဒုက္ခသည်တွေရဲ့နေစဉ်စားနပ်ရိက္ခာ၊ကျန်းမာရေးဆောင်ရှောက်မှုနေထိုင်ရေးလုံခြုံရေးတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတာဝန်ယူဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လူဦးရေထူထပ်များပြားလွန်းလာတဲ့အတွက်ရိုဟင်ဂျာစခန်းနေထဲမှာအထူးသဖြင့်တောက်သုံးရေးအမိုက်တန်ရှင်ရေးမိန်းလာစနစ်နဲ့ရာသီဥတုအလိုက်လုံခြုံစိတ်ချစွာနေထိုင်နိုင်ရေးမှာတော့ရိုဟင်ဂျာဒုက္ခသည်တွေဟာအခက်အခဲတွေများစွာနဲ့ရင်ဆိုင်နေကြရတာပါမိသားစုများပြားတဲ့အိမ်ဆောင်စုတွေပြတ်သိပ်စုပြုံနေရတဲ့အတွက်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုစနစ်မဟုတ်လို့အခက်အခဲတွေကြုံနေရတာလို့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့စေတနာဝန်ထမ်းရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်ကပြောပြပါတယ
်ဒီမှာစုစုပေါင်းစခန်းကျတော့တောင်းဆယ်လဲကိုလို့ရှိတယ်တန်ရှင်ရဲ့ပိုင်းမှာဒီမှာအာနေရှားတွေရှိပါတယ်ဒီမှာသူတို့ NGO ရင်ကျွေတွေကတော့လုံးနေပါတယ်လုံးနေတာကဒီမှာအဲလုံလုံးမှုမရှိတာပေါ့နော်ဒီမှာလူရည်လားရင်းများတယ်ဆိုတော့သူတို့လည်းလုံလုံလုံးလုံးလုံးမပင်းနိုင်ပါဘူးဥပမာအပြင်ကျွန်မရေနဲ့ကကပိတားလည်းရှိတယ်လောလောဆယ်နဲ့တမပြီးတော့အမိုက်ပိတဲ့နေရာတို့တေတေရှာရှာလောက်တော့မထွေးပါဘူးဒီမှာစနစ်တကျကူဗစ်ကာကွယ်တင်းချောတဲ့ဆိုင်ရာစီမင်းစီကင်းတွင်နိုင်လောက်တာက WFP တကူပဲရှိတယ် WFP ရဲ့ distribution point တကူပဲရှိပါတယ
်အခုစောင်းရာသီဝင်လာတဲ့အချိန်မိုးရာသီတုန်းကမုန်တိုင်းဒဏ်ခံခဲ့ရတဲ့ဒုက္ခသည်စခန်းတွေတဲ့ကတဲ့ဤလေးတွေရာသီဥတုအေးတဲ့ဒဏ်ကိုခံနိုင်အောင် shelter တွေစောက်ဖို့စတင်ပြင်ဆင်နေကြပြီလို့ဦးအောင်မြင်ကပြောပြပါတယ
် shelter ပြဿနာကဒီမှာဒုက္ခသည်တွေကပေါ်နေတာတော့ရှားလာပြီတခြားလုံလုံလောက်လောက်အားလုံးကိုဆောက်ပေးတာမရှိတော့ဘူးဒီမှာအမှုအကလည်းမပေးဘူးအဲပိုက်ဆင်ကမရှိဘူးလေဒုက္ခသည်တွေမှာရောမလို့သူတို့ကတက္ကတဲ့တဲအစင်တင်းဆောက်ပေးမယ်ဆိုလို့ရှိရင်ဒီမှာဒုက္ခသည်တွေတိုက်ရင်ကောင်းမှာပါ
နှစ်နဲ့ချီပြီးတော့နေထိုင်လာကြရပြီဖြစ်တဲ့ဒီရိုဟင်ဂျာစခန်းတွေကယာယီတဲအိမ်လေးတွေအဆောက်အဦလေးတွေဟာခိုင်ခတ်မှုအားနည်းလာတဲ့အတွက်ကလေးတငယ်တွေတက်ကြီးရွယ်အိုတွေနဲ့ကိုဝင်ဆောင်မိခင်တွေအပါအဝင်ဒုက္ခသည်တွေလုံခြုံစွာနေထိုင်ရေးစိုးရိမ်နေကြတာလို့ဘာလုခါလီဒုက္ခသည်စခန်းအမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥယီဇလန်လို့ခေါ်တဲ့ဦးကျော်မြင့်ကပြောပြပါဗျာအေ
းပေါ့တော့အေရမှာမတိုင်တဲ့ဒီကဒုက္ခသည်တွေကအရင်ကဆောက်လုပ်ပေးတဲ့ shelter တွေအိမ်တွေကိုတန်းပြီးတော့ပြုပြင်ဆောက်လုပ်ပေးတာမရှိသေးပါဘူးခင်ဗျာ။ဒါကိုအောက်ရဒီနေ့ရောက်တော့ဆိုတော့ လူရီယာတောင်းရပြီမှာတောင်းတန်ကိုလုံချုံမှုရှိအောင်ဒီတောင်းတန်ကနေလင်းလောက်နိုင်အောင်တော့ယောဂစက်တဲအမီကျွန်တော်ကစားပြေးနိုင်အောင်အဲဒီဒီတောင်းနဲ့ပြတ်စစ်နေတဲ့အဲဒီလေကိုပြန်ရပြီးတော့တော်တော်ပြေးသွားတဲ့ကျွန်တော်ကအဓိကအပြင်တောင်းဆိုနေပါတယ်ခင်ဗျာ
အခုလိုမျိုးစခန်းတွင်းမှာရာသီဥတုပေမုန်တိုင်းပေမြေပြိုကျမှုနဲ့မတော်တဆထိခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်မှာဒုက္ခသည်တွေရဲ့လုံခြုံရေးပို့ပြီးတော့ကာကွယ်ပေးစီခြင်းပါတယ်လို့ဥအောင်မြင့်ကပြောပါတယ
်ဒီမှာအမြင့်တင်းဒီဘောနော်ဒီမှာသူတို့ကမြေတွားယူတာပါဒီဟာတွေ့အဲ့ဒီချင်းကမြေပြူပြီးတော့ဩဂုတ်စားသွားပြီးတော့ဒီမှာနိုင်ရောက်ကဆွန့်သွားတယ် protection အမြင့်ကြီးလူရအမြင့်တင်းနဲ့ကလေးတွေတွေ့ဒီမှာ technique တွေအရင်လူတွေ
ဥဤဇလန်ကလည်းဒီလိုတဘောကဘေးရနေကြအောင်မကြာခဏကလေးငယ်တွေအသက်ဆုံးမရတဲ့အခြေအနေပေါ်သူ့စိုးရင်ချက်ပြောပြပါတယ
်ကိုတူပါလားဒေါက်တာရဲ့စကားမဲ့မိမှာမြေပြူရှာပြီးတော့ဒီဆုံးတယ်လို့ဆိုတွေ့ရပါတယ်နောက်ဒီလိုအဲတဘောကဘေးအန်ဒီကြောင့်ဒီဆုံးတာတော့အစ်ကျွန်တော်ကအမကားမှသိယူကြပါတယ
်ရိုဟင်ညာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံနေကြတာ၃နှစ်ကျော်လာပြီဖြစ်ပေမဲ့သူတို့ဌာနေပြန်နိုင်မှုအခြေအနေမျိုးမြန်မာဘက်ကဖန်တီးမပေးတာကြောင့်တဦးတယောက်မှပြန်မပို့ပေးနိုင်သေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကနိုဝင်ဘာလနောက်ဆုံးပတ်ကပဲပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အုံကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီမှုတွေအတိုင်းဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်ကျမဆုမောမှာ
အမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်။ကျွန်တော်အောင်မြတ်သူပါ။ Who will be Myanmar's commander in chief? မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဘယ်သူဖြစ်လာမလဲ။ဆိုရဲ Northeast Now online သတင်းစာမှာဆောင်းပါးရှင်စပတ်ဘောမက်ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလာမယ့်နှစ်မှာအငိမ့်စားယူဖို့ရှိနေတာမို့သူနေရာမှာဘယ်သူဖြစ်လာမလဲဆိုတာနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေအမျိုးမျိုးထွက်ပေါ်နေတယ်လို့ဆိုပါရယ်ပေါ်ထွက်လာမဲ့ကာကျူးတစ်ကလောလောလလဒုတိယအကြံအနိုင်ရထားတဲ့ NLD နဲ့ဒေါ်အောင်ဆန်းစုကြည်ကိုဘယ်လိုကင်တွယ်မလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါရယ်လက်ရှိကာကျူးမင်းအောင်လှိုင်ဟာဒီမိုကရေစီအစိုးရ20တန်းနိုင်တမရော်ကာဝေးဦးစီးချုပ်တာဝန်ယူခဲ့ပြီးလာမဲ့2021မှာသူဟာအသက်65နှစ်ပြည့်မှာဖြစ်ပါရယ်2016ခုနှစ်ကထုတ်ပြန်တဲ့အမျိုးသားလုံခြုံရေးကောင်စီရဲ့ကြေညာချက်အရတော့ကာကွယ်ရေးဦးစီးချုပ်ဟာအသက်65နှစ်အထိတာဝန်ထမ်းဆောင်နိုင်တယ်လို့ဆိုပါရယ်ဒါအပြင်ကာဝေးဦးစီးချုပ်မင်းအောင်လှိုင်ဟာလာမယ့်နှစ်တည်းမှာအနားယူကောင်းယူနိုင်မယ်ဆိုပြီးတော့ပြောရေးဆိုရင်းရှိသူတူကတော့ပြီးခဲ့တဲ့နိုဝင်ဘာ29ကပြုတ်လို့တဲ့တမတော်သတင်းစာရှင်းလင်းပွဲမှာအရေးမပြောခဲ့တဲ့ဆိုပြီးတော့ရေးသားရပါတယ်။အကယ်၍မျှော်လင့်တာလို့သူစင်းသွားခဲ့ရင်သူ့နေရာကိုအစားထိုးဖို့ဗိုလ်ချုပ်ကြီးနှစ်ဦးကိုလူပြောများနေပါတယ်။အဲ့ဒီနှစ်ဦးကတော့လက်ရှိဒုတိယကာဝေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဖြစ်ပြီးနောက်တူကတော့ကြီးရည်လီပူတွဲစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးများထုံဦးဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိကာကျုပ်ဟာ DSA အပတ်စဉ်19ဆင်းဖြစ်ပြီးဒုကာကျုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကတော့အပတ်စဉ်22ဖြစ်ပါတယ်။သူဟာအသက်60ပတ်ဝန်းကျင်ကရှိနေပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးများထုံဦးကတော့ DSA အပတ်စဉ်25ဖြစ်ပြီးစစ်တပ်ကာကွယ်ရေး3စီးဘတ်ဂျက်ကိုကင်တွယ်တယ်လို့ဆိုပါတယ်။သူဟာစစ်မြေပြင်မှာလည်းနာမည်ကောင်းရှိပြီးဝန်ထမ်းများနဲ့ဆက်ဆံရေးပါဝင်လက်ချင်းရေးတင်နန်းများမှာလည်းထူးချွန်ခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာကာကွယ်ဦးစီးချုပ်ကိုပုံမှန်အားဖြင့်ငယ်တဲ့တုတ်ကလူတွေကိုခန့်အပ်လေးမရှိပဲလုံတက်ရင်လူကြီးများကိုသာခန့်အပ်လေးရှိလို့မြန်မာစစ်တရင်ရွက်ကဆိုရလို့ဖော်ပြထားပါတယ်။ဒီအစင်လာကိုချိုးဖောက်ပြီးလုံရေးကံရေးကိုကြည်လာမယ်ဆိုရင်ဗိုလ်ချုပ်ကြီးများထုံဦးကလာမယ့်ကာကွယ်ဦးစီးချုပ်ဖြစ်လာနိုင်ွယ်ရှိပါတယ်။အကယ်၍များထုံဦးကာချုပ်ဖြစ်လာရင်သူ့အောက်ကအပတ်စဉ်26အုပ်စုတွေကတူဦးကဒုတိယကာကွယ်ဦးစီးချုပ်ဖြစ်လာပြီးတော့အပတ်စဉ်29စဉ်ဒုတိယဗိုလ်ချုပ်ကြီးတပ်ပုံတို့လည်းစီရေးချုပ်တွေဖြစ်လာနိုင်ွယ်ရှိပါတယ်။သူတို့တွေကိုမရွေးချယ်ခဲ့လျင်နောက်ထပ်အလားအလာရှိသူများအဖြစ်ရန်ကုန်တိုင်းမြောင်းဒုတိယဗိုလ်ချုပ်ကြီးဇော်မျိုးသိန်းအပတ်စဉ်28နဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးအပတ်စဉ်26တို့ရှိနေပါတယ်။ WNLD လွှတ်တော်အမတ်တူကတော့ဒီမိုကရေစီပြုရင်ပြောင်းလဲရေးဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးစတဲ့အဓိကကျတဲ့အမျိုးသားကြီးမှန်ချက်ပန်းတိုင်တွေကိုသဘောတူတဲ့ကာကွယ်ဦးစီးချုပ်ကိုတိုင်းပြည်ကလိုအပ်နေပါတယ်လို့ဆိုပါတယ်။အစိုးရအနေနဲ့2008ခြေကံဥပဒေကိုအဓိကကျတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပြီးဒါတွေကိုအတူတကွာလိုက်ပါဆောင်ရွက်နိုင်တဲ့စစ်တပ်အကြီးအကဲမျိုးဖြစ်လာရင်ကောင်းတယ်လို့အမီမဖော်လို့သူကဆိုပါတယ်။နိုင်ငံရေးမှာတက်မတော်အနေနဲ့လည်းအတိုင်းအတာတစ်ခုထိထိန်းချုပ်ထားဖို့လိုသလိုလက်တွေ့ကျတဲ့ဒီမိုကရေစီဖက်ဒရယ်နဲ့ပရော်ဖက်ရှင်နယ်စစ်တပ်ဖြစ်လာစေဖို့အတွက်ဗိုလ်ချုပ်ကြီးများထုံးဦးကအနည်းဆက်ဆုံးလူတစ်ယောက်ဖြစ်လာနေရဆိုပြီးတော့စဉ်းစားချက်တွေလည်းရှိနေလို့ဆိုပါတယ်။သို့တော်လည်းတက်မတော်ဟာအရင်တိုင်းပဲရှေးရိုးဆွဲပြီးအတိတ်ကိုဆက်ခံတဲ့အနေနဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကိုကာကျုပ်အဖြစ်ရွေးသွားနိုင်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ www.ninam.n မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ မေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မကြခင်လပိုင်းတွင်မြန်မာနိုင်ငံမှာအစိုးရအဖွဲ့တည်းရဲ့ပေါ်ပေါက်လာတော့မှာဖြစ်ပါတယ်။အစိုးရအဖွဲ့တည်းလို့ပြောတော့ညာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့လက်ရှိအာဏာရ NLD ပါတီကပဲဦးဆောင်ဖွဲ့စည်းမှာပါ။ဒီအစိုးရအဖွဲ့တည်းအနေနဲ့လာမယ့်9နှစ်တန်းတွင်တိုင်းပြည်ရဲ့ဘယ်လိုလုပ်ငန်းကဏ္ဍတွေကိုဦးစားပေးအကောင့်အထည်ဖော်လှုပ်ဆောင်သင့်ပါတယ်။ပိုပြီးအောင်မြင်တဲ့ပြုပြင်ပြောင်းလဲရေးရလဒ်တွေမြင်လာရအောင်ဘယ်လိုလှုပ်ဆောင်သင့်ပါတယ်။စာတော်ရင်းနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ Triangle Women 3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါခင်လေး၊ရန်မျိုးသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကူစားပြုပြီးရန်ပြည်နယ်မြောက်ပိုင်းမူဆဲခရိုင်အမျိုးသားလွှတ်တော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစလေလောင်းဦးမော်ထွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါတခင်လေးနဲ့ကိုမော်ထွန်းအောင် VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
မင်္ဂလာပ
ါဆိုတော့ကျွန်တော်ကအကြခင်မှာဟလာစူရတစ်တက်တော်မယ်ပေါ့စူရတစ်ဆိုမယ်လေအနာယပါတီကတော့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပဲပေါ့အစိုးရတစ်လို့ပြောတာကကျွန်တော်တို့လူတွေအကြောင်းလဲရှိနိုင်တယ်ဆိုတော့အတန်ကြီးနဲ့ကြားထားရတယ်ဆိုတော့အစိုးရတစ်လို့ပဲဆိုကြပါစို့ရုပ်ကောက်ပွဲတစ်ခုပြီးသွားတဲ့အခါမှာတက်လာမယ်အစိုးရတစ်ပေါ့ဟလာကျွန်တော်တို့ရှင်းနှစ်မလာကုန်လို့ဆိုရင်ဧပြီလဆန်းဆိုရင်အစိုးရအသစ်စတင်ပြီးတော့လည်းပတ်တော့မယ်လုပ်ငန်းတွေလှုပ်ဆောင်တော့မယ်ဟလာဒီတစ်ချိန်အစိုးရအသစ်မှာအရင်တစ်ချိန်ဖွဲ့စည်းပုံနဲ့မတူဘဲနဲ့အပြောင်းအလဲတွေလုပ်ပြီးဖွဲ့စည်းမယ်ဆိုပြီးတော့အင်္ဂလိပ်တာဝန်ရှိသူတွေကကျွန်တော်တို့ VOE ကိုတော့တခြားသတင်းဌာနတွေကိုပြောထားတာလည်းရှိပါတယ်ဆိုတော့ဒီအစိုးရအသစ်ရဲ့နောက်လာမယ့်တက်တန်း9နှစ်မှာဘယ်လိုလုပ်ငန်းတွေများဦးစားပေးပြီးတော့လှုပ်စေချင်တယ်လဲကျွန်တော်မက်ကင်လီတို့ကိုမော်တော်အောင်တို့ရဲ့အမြင်ကိုကျွန်တော်တို့ပြသတူကိုပြပြစေချင်တာပါဆိုတော့ပထမဆုံးမက်ကင်လီအရင်ဆုံးပြောပါမက်ကင်လီလာမယ့်အစိုးရအသစ်အနေနဲ့ဘယ်လိုလုပ်ငန်းတွေကိုများအဓိကဦးစားပေးပြီးတော့လုပ်စေချင်ပါသလဲဆိုတော့ပြောရရင်တော့ကျွန်တော်တို့အများကြီးတော့ရှိမှာပေါ့ဆိုကြပါစို့ကျွန်တော်နည်းနည်းကန့်တက်လိုက်အောင်အဓိကဦးစားပေးလုပ်ငန်းကြီး၅ခုပေါ့ဘယ်လို၃ခုနဲ့၅ခုချားပေါ့အဲလိုမျိုးစပြီးတော့မက်ကင်လီဆွေးနွေးပေးပါအောင်ဗျာ
အော်ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်တို့ဒီခုနကကျော်သိန်းပြောသလိုပဲဒီအစိုးရအသစ်လို့ပြောပေမဲ့လည်းဟိုနော်အော်အများစုနိုင်ရတာတော့ NLD ပဲဆိုတော့ရှေ့ကအစိုးရနဲ့လည်းတိတ်မခွာဘူးပေါ့ဒီလာပြောင်းကောင်းပြောင်းမယ်ဆိုတော့ကျွန်တော်တို့ပထမ5နှစ်ကိုပေါ့နော်ပြန်ကြည့်တဲ့အခါမှာလဲဟိုအာသာချက်အားနည်းချက်တွေလည်းရှိတဲ့အခါကျတော့နိုင်ငံကိုကျွန်တော်တို့ကဟိုမှာတင်စားပြရစီပေါ့နော်လှပတဲ့အယောင်သွေးစုံနဲ့အကြီးကားချက်တခုလိုမြင်ကြည့်မယ်ဆိုရင်တော့အစိုးရရဲ့တွတ်တော်ရေးဆိုတော့ DPD ကားကိုရေးဆွဲမယ်အကြီးစရာပေါ့နော်အကြီးစရာဆိုတော့ပထမ5နှစ်တုန်းကတော့ကျွန်တော်တို့ကကံပရှာရဲခဲတန်ကြီးစုတ်တန်ကြီးရှာရတဲ့ကာလလိုပြန်စားခြင်းဆိုတော့အစင်းနဲ့လည်းမဖြစ်ဘူးပေါ့နော်အစင်းနဲ့မဖြစ်တော့ရရာတွေကိုဆွဲပြီးတော့လောက်ရတာရှိတယ်ခုမှကုန်ချမ်းစုနေရတဲ့အခါလို့ပေါ့နော်ဘယ်လိုဆွဲလဲလို့စဉ်းစားရတဲ့အခါနဲ့ပဲပြီးသွားတယ်ဆိုတော့ဒီလာမဲ့တက်တန်း9နှစ်ကတော့ပုံဖော်ရတော့မယ်တက်တန်းမှာပုံဖော်တော့မယ်ဆိုရင်လည်းကျွန်တော်တို့ကတကယ်ပကြီးဆရာနေနဲ့စဉ်းစားမှာမဟုတ်နိုင်ငံကိုဘယ်လိုပုံဖော်မှာလဲအရင်အရေးကြီးပါတယ်ဒီခါမှာပုံဖော်အောင်မပေါ်ပြလို့မရတော့ဘူးတော့ကျမတို့9နှစ်ကတော့ကျမတို့အားလုံးကနားလည်မှုနေနေခဲ့တယ်။ဒါမှဒီ9နှစ်မှာတော့ပုံပေါ်အောင်ပေါ်ရတော့မယ်ဖြစ်တယ်။အဲ့တော့လှပတဲ့ရောင်သွေးစုံနဲ့ပကြီးကချက်ဆွဲမဲ့ပကြီးစရာတွေကိုတိုင်ကရောတကယ်သူ့အလုပ်ကိုသူပြည်ပြည်မြင်မြင်နဲ့ကျွန်းကျန်းကျင်ကျင်လှုပ်တက်ပြီလားလုံနိုင်ဘူးဒီလားလှုပ်ဖို့ရဆန္ဒတွေရှိနေရဲ့လားဆိုတဲ့ဟာလည်းကျမတို့အတွက်ဒီကုန်းတစ်ခုဖြစ်တယ်။အဲ့တော့ကျမကပြန်ပြီးပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့တက်တန်းလုပ်ခဲ့တဲ့ဟာတွေမှာဘယ်သူမှဆိုတာရေဆမ်းဖျော်ဖျော်လုပ်ရတဲ့ကိစ္စတွေလည်းရှိမယ်ကျမတို့မှာဒီမိုကရေစီလို့လွတ်တော်လို့ဆိုတာလည်းသိကျင်သားမရသေးတဲ့အခါဖြစ်တဲ့အတွက်ဟိုအာတာရာအားနည်းတာရှိတဲ့ဟာကိုကျမတို့အပြစ်မပြောတော့ဒါပေမဲ့ပြန်ပြီးတော့သုံးသက်စေချင်တယ်နော်ပြန်ပြီးတော့သုံးသက်စေချင်ဘာလို့ဆိုတော့နောက်ထပ်အစိုးရအစ်စ်တစ်ခုဖြစ်သွားတာမဟုတ်ဘူးဒီသူတွေဥဆောင်တဲ့ဥဆောင်မှုတစ်ခုရဲ့ခေါင်းဆောင်တစ်ဦးရဲ့နောက်ကပါမဲ့အဲလူတွေပဲဖြစ်တဲ့အခါကျတော့တိတိကျကျသုံးသက်စေချင်တယ်အားနဲ့ကျအားနဲ့တဲ့ဘာတွေမျက်လုံးနိုင်ပြီးတော့ဘာတွေမျက်မလုံးနိုင်ခဲ့ဘူးလဲဆိုတာကိုတုံးတက်ပြီးတော့သင်္ခန်းစာပြီးတော့ဆေးဆက်မှုတွေတော့လုပ်စီခြင်းနဲ့ဆိုတော့ဒါကျမအရေးကြီးဆုံးနေနဲ့ပြောချင်တာ
โอเคแต่เราโอเคซีเซ็ตပြီးတော့ကျွန်တော်တို့ခုနပြောတဲ့ဟလာဘယ်လိုလုပ်ငန်းမျိုးတွေအဓိကဦးစားပေးလုပ်စေချင်တယ်ဆိုတော့ကျွန်တော်တို့ဆက်သွားကြမယ်ဆိုတော့ကိုမော်ထွန်းအောင်နေနဲ့ရောအခုဒီအဖွဲ့ပိုင်းမှာကိုမော်ထွန်းပထမဦးဆုံးပြောချင်တဲ့စကားပါများရှိပါလေဟုတ်ဒီငါးနှစ်ကကျွန်တော်တို့ဒါရှင်းနေပါတယ်ကျွန်တော်တို့ဂီဂူရီယန်နေပြီးတော့အစိုးရတက်ကိုမန်ဒိတ်အတက်တက်ရပေါ့နော်တခင်းန ရှိအဲ့ဒါကတော့ကျွန်တော်တို့ဒီလွတ်တော်ထဲမှာဒီ civilian ဘောနော်အရတားတွေက85ခန့်လုံးပဲအာဏာရတဲ့ဥစ္စာတွေနောက်တစ်ခုကကျတော့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ video ပေါ့နော် video အာဏာလိုမျိုးအဲရှိနေတဲ့အပိုင်းနေကြောင်းမလို့ပေါ့နော်ထပ်ပြီးတော့လူတွေကတခဲနဲ့ပေါ့နော်ဒီ NLD အစိုးရကိုထပ်ပြီးတော့ဒီပြည်ပြောင်းလဲရေးတွေကိုမြန်မြန်နဲ့မှန်မှန်လုပ်နိုင်ဖို့ပေါ့နော်အဲဒီထပ်ပြီးတော့အာတာဝန်ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ကတော့အမြင်ပါတယ်အဲ့တော့ဒီမှာရှိရအမမခင်လေးပြောရသလိုပဲပေါ့နော်ကျွန်တော်တို့ကြံနေခဲ့တဲ့ဂတိတွေပေါ့နော်ဂတိကိုတည်ဆိုရင်ဥမာအပြည့်ဆိုရင်ပြည်တွင်းချင်းချိုင်းနဲ့ပတ်သက်တဲ့ဟာတွေရှိရဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောတဲ့နေရာမှာကျွန်တော်တို့ကအဲဒီအလုံးစုံပြင်ဆင်ရေးဆိုတာမျိုးလည်းရှိတယ်လို့မျိုးပေါ့နော်တစ်စိတ်တစ်ပိုင်းအဲကျွန်တော်တို့လုပ်လို့ရတဲ့ပြင်ဆင်လို့ရတဲ့အပိုင်းမျိုးတွေလည်းရှိတယ်လို့နောက် de facto ပေါ့နော်အဲ de facto ပုံစံလိုမျိုးပေါ့နော်ဒီအပြင်ဘက်မှာမပြင်တော့လဲအတွင်းမှာပေါ့နော်အဲဒီလှုပ်ထုံးလုံနေနဲ့လှုပ်ပုံကင်ပုံတွေကိုပြောင်းလဲပြီးတော့အနှစ်သာရကိုဘယ်လိုပြောမလဲပြင်ဆင်တဲ့ဟာမျိုးလေးလည်းလှုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေကတော့ပို့ပြီးတော့ဒီ9နှစ်မှာပေါ့နော်အာယုံဆိုင်တွေ့ချင်းနဲ့နောက်တစ်ခုကဒီကျွန်တော်ဘျူရိုကရေစီရန်တရားကိုကျွန်တော်တို့မောင်းနေတဲ့အခါမှာလဲအရှိ9နှစ်မှာအချိန်တွေပေးပြီးသွားပြီလို့တော့ကျွန်တော်တို့အနေနဲ့မြင်တယ်ပေါ့နော်ဒီ9နှစ်မှာတော့ကျွန်တော်တို့ပြုရေးစီရန်တရားတွေမှာတိကျတဲ့ mandate တွေကိုချပေးရမယ်ဒီ mandate တွေကိုလုပ်နိုင်တဲ့ resource ပေါ့နော်အဲရင်းမြစ်တွေကိုချပေးရမယ်နောက်တကယ်လုပ်နိုင်တဲ့လူတွေကိုလည်းတွန်းတင်ရမယ်ပေါ့နော်မလုပ်နိုင်မလုပ်မရှုံးမပြုတ်တွေကတော့ကျွန်တော်တို့နိုင်ငံကသူများထက်ဆယ်လမ်းလောက်နောက်ကျနေတဲ့အခါမှာပေါ့နော်ကျွန်တော်တို့မလုပ်မရှုံးမပြုတ်ပုံစံတွေကတော့အလုံးမဖြစ်ဘူးလို့မြင်တယ်ဆိုတော့ဒီအရာလေးတွေကအရင်ဆုံးပေါ့နော်ဟို issue ပေါ့နော်ဟိုကန်တာအလိုက်မပြောခင်ဒါလေးကတော့အဲကျွန်တော်တို့ဒီဒီသူရဲ့ framework အနေနဲ့ပေါ့နော်ထားပြီးတော့အဲလုပ်စီချင်တဲ့အပိုင်းမှာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဖွင့်လေးဏ္ဍန်လေးပြီးတဲ့အချိန်ကျတော့တဲ့တယ်ကျွန်တော်တို့ရှင်းနိုင်ကြရအောင်မခင်လေးမခင်လေးအနေနဲ့အလူကန္ဓာတွေကိုအဓိကဦးစားပြီးလုပ်စီချင်တဲ့သဘောရှိပါလေအဲ
ဘလူကန္ဓာတွေလဲဆိုရင်တော့ခုနကိုမော်ထွန်းလည်းပြောသွားတယ်ပေါ့လူမှန်မြန်မှန်ဆိုတဲ့ဟာကတော့ကန္ဓာကိုကျွန်မမပြောခင်တာ overall ပဲပေါ့နော်ဘာလို့ကျွန်မတို့ဒါကိုတစ်ခါတလေလေပြောရလဲဆိုတော့ဒီပြီးခဲ့တဲ့အစိုးရကလည်းလူ့အစိုးရလို့လည်းပြောကြတာပေါ့နော်လူ့အစိုးရလို့ပြောကြတယ်ဆိုတာဒါကကျမတို့ကအသက်အချင်းဖွဲ့ခြားဆက်ဆံတာမျိုးလည်းမဟုတ်ပါဘူးဒါပေမဲ့ကျမတို့နိုင်ငံကဟိုနိုင်ငံတကာရဲ့အပြောင်းလဲနဲ့အတူတူပြည်လိုက်ဖို့ဆိုရင်တော့အရွယ်ဆုံးပါဖို့လို့နော်လူကြီးရောလူလက်ကောလူငယ်ရောပါရမယ်ခုလူငယ်တွေထဲမှာလည်းခုပြောနေတယ်ကိုမော်ထွန်းတို့ဆိုလည်းခေတ်ပညာရောနိုင်ငံတကာအတွေ့အကြုံရောအားလုံးရှိနေတဲ့လူတွေဖြစ်တဲ့အခါကျတော့ဒီလိုမျိုးပေါ့လူငယ်ပိုင်းတွေရဲ့အားကိုလည်းကျမတို့ယူပါနောက်အမျိုးသမီးတွေအားကိုလည်းယူရမယ်အစိုးရဖွဲ့ထဲမှာလည်းအမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ကျွန်တော်တို့စူးစမ်းရမယ်ဒါကဘာလို့လဲဆိုတော့အခု POA interview လုပ်နေတဲ့အချိန်ကအင်တန်မှဟိုအကြောင်းတိုက်ဆိုင်တယ်လို့ပြောလို့ရတယ်ဟိုကအစိုးရဖွဲ့အသေးအတွက်ကိုကျွန်တော်တို့တွေပြန်ပြီးတော့ recruit လုပ်ဖို့စဉ်းစားနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ဒီ interview လေးကနေပေါ့နော်ဒါကတော့အတွင်းချင်တာပါကျွန်တော်တို့မှန်မှန်ကန်ကန်နဲ့လုံနိုင်မယ်နော်လူကြီးလူငယ်မျိုးသမီးအလှအဆုံပေါ့ပါတဲ့အစိုးရအဖွဲ့ဖြစ်ဖို့တော့ဒီချပြန်ပြီးတော့သုံးသက်စီခြင်းနဲ့ဆိုတော့လည်းကျွန်တော်ပထမဦးဆုံးပြောချင်ပါတယ်။နောက်ထပ်တစ်ခုဟိုဖတ်ပြောရမယ်စပြင်တော့ဥပမာအပြင်ကျွန်မမျိုးသမီးရေးလုပ်တဲ့ဖြစ်တဲ့အတွက်မျိုးသမီးကိစ္စဒီကိုတကယ်အကောင့်ထဲပေါ်ဖို့ပေါ့ကျွန်မတို့ရှင်မှာ Nest Ball လို့ခေါ်တယ်။နောက်မျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းဆိုတာ10နှစ်တာစီမံကိန်းရှိခဲ့ပါတယ်။ဒါပေမဲ့ဒီစီမံကိန်းကိုလည်းပြီးခဲ့တဲ့အနှစ်ဒီဆိုရလက်ထက်မှာလည်းတက်နိုင်နေရတော့ဘူးကေမြင့်ကြီးဆန္ဒရဲ့အောက်ကနေလုပ်ဖို့ဆောင်ရွက်ပါတယ်ဒါပေမဲ့လုပ်တဲ့ကံညံ့နေရမှာတော့လက်တွေ့မှာအားနည်းမှုတွေရှိတယ်မပီနေမှုတွေရှိနေတဲ့အခါဒါကို PPD နဲ့လုပ်နိုင်အောင်ဟူဝါဒပြောင်းလာနော်ဘယ်လိုပြောင်းလဲပြီးတော့ budget တွေဘယ်လိုထပ်ပြီးတော့တိုးမြင့်မလဲဒါတွေကိုလည်းအဓိကတော့ကျွန်တော်ကတော့စဉ်းစားစီခြင်းတယ်လို့ပြောချင်ပါတယ်ဟူဝါဒကဥပဒေရောပေါ့နော်အမျိုးသမီးနဲ့ပတ်သက်တဲ့ဥပဒေတွေကိုလည်းပို့ပြီးတော့ TTI အောင်လည်းကျွန်တော်တို့ပြောနေတယ်ပို့ပေါင်းလို့လို့ပြောတယ်အမျိုးသမီးများပေါ့အကြံဖတ်မှုဘာကွယ်တားဆီးဥပဒေကိုကျွန်တော်တို့ပေါ်ထုံးဖို့ကြိုးစားခဲ့တာ5နှစ်ကျော်ရှင်ရှေ့တက်တန်းမှာလည်းဖြစ်လာမလားလို့ညှော်နှင်းခဲ့ပေမဲ့မဖြစ်ခဲ့ဘူး။နောက်အစိုးရကိုအချိန်ရွှေ့လိုက်ရတဲ့အခါကျတော့ဒီဥပဒေကိုလည်းတကယ်ထိရောက်ပြီးတော့တိုင်းရင်းသားဒေသမှာရှိတဲ့နော်ဟိုပြည်မခတို့မှာရှိတဲ့အမျိုးသမီးတွေကိုပါအကောက်ွယ်ပေးနိုင်တဲ့ဥပဒေမျိုးနော်တစ်စုံလုံးရုပ်ကိုအကောက်ွယ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်ဖို့ကျွန်တော်ညှော်နှင်းပါတယ်
။ဟုတ်ကဲ့။ကို ကိုမော်ထွန်းအောင်ကကိုယ်တိုင်လည်းပဲယူကော့ပဲဝင်ခဲ့သူဆိုတဲ့အခါကျတော့ကိုမော်ထွန်းအောင်မှာဟလာအနာဂတ်မြန်မာနိုင်ငံတော့ဒါကျွန်တော်တို့ကအခုအနာဂတ်မြန်မာနိုင်ငံတော့ကိုပုံဖော်နေတယ်လို့ပဲဆိုကြပါစို့ဒါကိုမော်ထွန်းအောင်မှာဒီလိုစိတ်ကူးအတွေ့အကြုံရှိမှာပဲကိုမော်ထွန်းအောင်သားဆိုရင်ဘယ်လိုလုပ်ငန်းတွေကိုဦးစားပေးလုပ်မယ်လို့စဉ်းစားထားတာရှိပါလဲကိုမော်ထွန်းအောင
်ဒီအားကျတော့ဟိုကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တယောက်တည်းရဲ့အမြင်လည်းဟုတ်တယ်ပေါ့နော်ဒါပေမဲ့ဒီယူကော့ပွဲဝင်တဲ့အခါကျတော့ဒီမက်ဆလာရှင်ပြည်သူနဲ့စကားပြောရင်းနဲ့ပိုပြီးတော့တည်လာတဲ့ဟာလေးလည်းရှိရပါတော့เนาะဆိုတော့အဲ့ဒါလေးတွေကိုလည်းပေါင်းဆက်ပြီးတော့ပြောလို့ပါတယ်ကျွန်တော်တို့ဒီလက်ရှိအဆိုရဒီ9နှစ်တက်တန်းကကျွန်တော်အမြင်ပေါ့เนาะကျွန်တော်နိုင်ငံအတွက်အရင်အရေးကြီးတယ်နံပါတ်1ကဘာလို့အရေးကြီးလဲဆိုရင်ဒီငင်းချမ်းရေးကျွန်တော်ငင်းချမ်းရေးဆလာတာ2012လောက်ကဆလာတယ်ဆိုရင်ကျွန်တော်တို့10နှစ်နီးပါးရှိတာပေါ့เนาะတဖြည်းဖြည်းနဲ့လူတွေကလည်းဤလာပြီပေါ့เนาะအဲ့ခါကျတော့တကယ်ပဲတွက်လက်တဲ့ပေါ့เนาะငင်းချမ်းရေးနောက်ဟိုထင်တာမြင်တာရှိတယ်ပေါ့เนาะအပေးယူတွေရှိတယ်နောက်တကယ်ပဲနိုင်ငံရေးဖော်ဆောင်နိုင်တဲ့ညီချင်ဥမာအပြည့်ဆိုရင်ကျွန်တော်တို့ကဒီခါတလေကြတော့အစိုးရကိုယ်နိုင်ကဝိလေကြောင်ပတ်လုံနေတာမျိုးတွေကျွန်တော်တို့ခန်းစားရတယ်ဒီတန်တူရေးကိစ္စရက်တွေပေါ့နော်ဖက်ဒရယ်ကိစ္စရက်တွေလို့ပြောတဲ့နေရာမှာအစိုးရကကျွန်တော်တို့မျက်မမြင်စဉ်ဆန်းတယ်လို့ပဲဖြစ်နေတယ်ဖက်ဒရယ်ကိစ္စပါညာပြော blueprint မရှိဘူးပေါ့နော်ဆိုတော့အဲ့လိုမျိုး blueprint ကိုဒီလက်ရှိအစိုးရလက်ထက်မှာပြည့်ပြည့်စုံစုံပေါ့နော်ဟိုပြောလိုက်စီချင်တယ်နောက်တစ်ခုကဒီ covid ကြောင့်မလို့ပေါ့နော်ကျွန်တော်တို့နိုင်ငံကအခုဆိုရင်ပို့ပြီးတော့တိတာလာပြီပေါ့နော် COVID-19 ရဲ့တက်ရောက်မှုကကျွန်တော်တို့လာမဲ့9နှစ်လုံးလုံးကိုကျွန်တော်စိတ်ထင်တက်ရောက်နေဦးမှာပဲဆိုတော့ဒါအတွက်လည်းကျွန်တော်တို့က resilient ဖြစ်တဲ့ government ပေါ့နော် mitigation ရှိတဲ့ဟာပေါ့နော်ပြန်လည်ပြင်ဆင်နိုင်တဲ့ဟာနောက်ဒီလိုမျိုးဟာအတွက်ကကျွန်တော်အကြံဉာဏ်တွေအများကြီးလိုတယ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့အစိုးရအနေနဲ့ဒီနိုင်ငံတော်အဆင့်ပေါ့နော်ဒီစီးပွားရေးပြည်ဝင်ပြောင်းလဲရေးဆိုင်ရာ commission လိုမျိုးပေါ့နော်အရေးပကပညာရှင်တွေလည်းပါဝင်နိုင်တယ်နိုင်ငံခြားမှာရောက်နေတဲ့လူမြန်မာပညာရှင်တွေနောက်ပြည်ပပညာရှင်တွေလည်းပါဝင်ကြံပေးနိုင်တဲ့အဲ့လိုကော်မရှင်ကြီးတရအနေနဲ့ကိုတုံ့ပြန်တင်တယ်လို့မြင်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ climate change ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ COVID-19 ကလည်းရာသီဥတုပြောင်းလဲရေးနဲ့ဆက်ဆက်နေတယ်လို့လည်းဒီပညာရှင်တွေကပြောကြတယ်ပေါ့နော်နောက်လာမယ့်ဆယ်စုနှစ်တွေမှာကျွန်တော်တို့ပိုပြီးပြင်းထန်တဲ့ virus တွေထွက်လာနိုင်တယ်နောက်ဒီဟာကကျွန်တော်တို့ what if ပေါ့နော်အကယ်လို့များတာဒီ covid-19 ကဒါလင်းကျွန်တော်တို့ဒီပိုဆိုးွားတဲ့ဟိုဆယ်စုနှစ်တွေရဲ့အဆဖြစ်ခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါဒီ climate change ကိုလည်းကျွန်တော်တို့ကဟိုပတ်ပေါင်းစုံပေါ့နော် national security နိုင်ငံတော်လုံခြုံရေး shut down ပေါ့နော်နောက် human security လူမှုအတိုင်းဝိုင်းလုံခြုံရေးပေါ့နော်လူသားလုံခြုံရေး shut down နေရနေပြီးတော့စဉ်းစားရဲ commission တရက်လည်းလုပ်နေပါတယ်ပေါ့နော်ကျွန်တော်တို့နိုင်ငံစိုက်ပျိုးရေးနိုင်ငံဖြစ်တဲ့အခုလိုမျိုး covid ဖြစ်တဲ့အခါမှာဒီခုနကပြောတဲ့အဲဒီစိုက်ပျိုးရေးမှာထိခိုက်လာမဲ့ဟာမျိုးတွေပေါ့နော်ခုနကျွန်တော်တင်ပြီကျွန်တော်မြင်ချင်တဲ့ဒီ National Economic Commission လိုမျိုးအဖွဲ့တွေနဲ့တွဲဆက်ပြီးလုပ်နိုင်မဲ့ဒီ climate change ပေါ့နော်အဲနိုင်ငံတော်အဆင့်ဒီရာသီဥတုပြောင်းလဲရေးနဲ့ဆိုင်တာဝိုင်းစဉ်းစားမဲ့အဖွဲ့ပေါ့နော် Moonrat အောက်မှာရှိတဲ့ဟာမျိုးမဟုတ်ဘူးပေါ့နော်အပေါင်းဆုံးခုနလိုပဲပညာရှင်တွေပါနိုင်မဲ့အထက်မှာခုနပြောလို့ Urban Planning လုပ်တဲ့ဆရာတွေပါမယ်နောက်ကျွန်တော်တို့စိုက်ပျိုးရေးလုပ်တဲ့လူတွေပါမယ်နောက် transport နဲ့ပတ်သက်ပြီးရောပေါ့နော်ကုန်စည်ပို့ဆောင်ရေး logistic နောက်ဆုံး technology ပေါ့နော်ဆိုတော့အဲ့လိုမျိုးပါဝင်ပြီးတော့ဝိုင်းစဉ်းစားရဲကျွန်တော်တို့နိုင်ငံရဲ့ climate change နဲ့ပတ်သက်ပြီးပေါ့ဆိုတော့ကျွန်တော်တို့ရဲ့အညာ data အခုကတဖြည်းဖြည်းခန်းစားနေရတယ်ကို coastal area ပေါ့နော်ကမ်းရိုးတန်း data နဲ့အညာ data အထူးသဖြင့်ခန်းစားနေနောက်တစ်ခုကတော့ကျွန်တော်တို့ဒီအရန်မြင့်မားလာတယ်ပေါ့နော်ဒီကျွန်တော်တို့ပြည်တွင်းရွှေ့ပြောင်းဒုတာကိစ္စကလည်းကျွန်တော်တို့ငင်းချမ်းကြီးကိုထိခိုက်နိုင်တယ်အဲ့တော့
ဟုတ်ကဲ့
နောက်တစ်ခုကျွန်တော်မြင်တဲ့ဥစ္စာပေါ့နော်အခု၅ခုပြောတာတစ်ခုတစ်ပြောင်းနေဆိုင်ပေါ့နော်
ပြောပါခင်ဗျာ
ငင်းချင်တာကကျွန်တော်က ministry တစ်ခုပေါ့နော်အဲဥမာ youth နဲ့ women နေအတွက်ပေါ့နော် ministry တစ်ခုကိုကျွန်တော်အနေနဲ့မြင်ချင်တယ်ဒါမှအဲလက်တွေ့ကြပေါ့နော်ကျွန်တော်တို့ပေါင်းဆက်ပြီးတော့အဲခြံတွင်နိုင်မယ်ပေါ့ဆိုတော့ဒီ youth တွေရဲ့အောက်မှာပေါ့နော်ကျွန်တော်တို့ခုနပြောလို့တို့ဖုံးဖြူရေးကိစ္စရဲ့တွေရှိမယ်မွေးစေဝါကပ်ကွယ်တာစီရေးကိစ္စရက်ဒီအားကစားကိစ္စရက်ဒီနောက်လူငယ်နဲ့အလို့ကင်ပေါ့နော်နောက်လူငယ်ရဲ့ဒီနိုင်ငံရေးမှာပါဝင်မှုအဲ့လိုမျိုးတွေကိုတကယ်လက်တွေ့ကြကြပေါ်ဆောင်နိုင်တဲ့ဟာမျိုးပေါ့နော်အဲ့လို ministry မျိုးတွေလည်းရှိတဲ့နေပြီနောက်ဖြုတ်တင်တဲ့ဟာတော့ဖြုတ်လိုက်ပေါ့နော်ဟိုထပ်ထည့်တဲ့ဟာမျိုးတွေကြတော့ new institution တွေလုပ်နေတဲ့ဟာမျိုးတွေကြတော့အဲဒီထပ်ပြီးတော့ပေါ့နော်အဲလုပ်တင်တယ်ပေါ့နော်ဒါကတော့ကျွန်တော်အနေနဲ့ဒီ9နှစ်တာ issues အလိုက်ကြည့်ရင်တော့ဒါလေးကတော့ကျွန်တော် priority ထားပေါ့နော်တခြားကိစ္စတွေတော့ရှိပါသေးတယ
်ဟုတ်ကဲ့လူငယ်နဲ့အမျိုးသမီးနဲ့ပတ်သက်ပြီးတော့တခြားဝန်ကြီးဌာနတစ်ခုကိုဖွဲ့စည်းစေခြင်းနဲ့ကိုမော်ထွန်းရဲ့ဆန္ဒကလူငယ်နဲ့အမျိုးသမီးဝန်ကြီးဌာနဖွဲ့စည်းကိစ္စကတော့မကင်လေးကကန့်ကွက်စရာအကြောင်းရှိပဲမထင်ဘူး။ဆိုတော့မကင်လေးကိုမော်ထွန်းပြောတဲ့ကိစ္စရဲ့အပြင်မကင်လေးနေနဲ့ရောဘယ်ကိစ္စပြီးကိုထပ်ပြောခြင်းသေးလဲ။အ
ဲဟုတ်ကဲ့ပါ။ဟိုကနာကိုမော်ထွန်းကဒီလိုမျိုးပေါ့နော်အမျိုးသမီးနဲ့လူငယ်ဝန်ကြီးဌာနတစ်ခုပေါ်ထွန်းတဲ့နယ်လို့ပြောပြတဲ့အတွက်လေကျေးဇူးတင်တယ်။ကျမကလည်းအပြည့်ဝကန့်ကွက်ရမယ် ထောက်ခံပါတယ်လို့ဘာလို့လဲဆိုတော့ဒါဘက်မှထပ်ပြီးတော့ highlight လုပ်ချင်တာကလူငယ်ပြည်မကြီးဌာနအောက်မှာဆိုလို့ရှိရင်ကျွန်တော်တို့ကလူသမီးလူငယ်မတန်ဆန်ကလေးတငယ်အကုန်လုံးပေါ့နော်အရေးအပေါင်းစုံကိုသူတို့ကပဲကြိုက်ရတယ်နောက်တစ်ခုကrelief and resettlement လို့ပြောရဲပေါ့နော်ပြန်လည်နေရာချထားရေးရောသဘာဝဘေးရဲ့နေရာကယ်ဆယ်ရေးရောတကယ်ကိုမှအကုန်လုံးပေးနေရ service ပေးရတဲ့ဟာတွေကိုပဲဒီဝင်ကြီးဌာနတစ်ခုကကင်ရတဲ့ခါကျတော့သူတို့ကမနိုင်မနှင်းဖြစ်တယ်တကယ်လည်း budget ကိုအရင်တုံးရတဲ့ဌာနတစ်ခုဖြစ်တဲ့ခါကျတော့လူစွာအရင်ညက်လည်းမလောက်ဘူးငွေစွာအရင်ညက်လည်းမလောက်ဘူးဤပညာလည်းလိုအပ်နေတဲ့ခါကျတော့အခုလိုမျိုးခွဲပြီးတော့ကြကြနန်းနာပြပြမြင်လုပ်နိုင်ပါမယ်ဆိုရင်တော့ဒီငါးနှစ်မှာပိုကောင်းတဲ့အလားအလာတွေကိုကျွန်မမြင်ရမယ်လို့ကျွန်မယူဆတယ်ဒီအတွက်လည်းကျွန်မကဒါကိုလည်းထပ်ပြီးတော့ကျွန်မတိုက်တွန်းခြင်းနဲ့နောက်တစ်ခုကတော့ကျွန်မကဟိုကျွန်မပြောတဲ့ bureaucracy ရန်နီယာreform လို့ပြောတဲ့အခါမှာအခုကျွန်တော်တို့ကြည်တဲ့အောက်ကနေပြီးခဲ့တဲ့နှစ်နှစ်မှာဖွေးအုပ်ကိုဖွဲ့ထုတ်လိုက်တယ်ဝန်ကြီးဌာနတစ်ခုချင်းနဲ့နော်ဖွဲ့ထုတ်လိုက်တယ်အဲ့အခါမှာကျွန်တော်တို့ပြန်သုံးသပ်စီအဲ့ဒီဝန်ကြီးဌာနအတိတ်ကအရင်တုန်းကတော့ကျွန်တော်တို့က constitution အရာပြည်တဲ့အောက်မှာရှိလို့လုပ်ပိုင်ခွင့်တွေကဘလို့ပဲရဆိုပြီးတော့ကျွန်တော်တို့အများကြီးပေါ့နော်အကြောင်းကြီးပြကြတဲ့ခါကျအခုဖွဲ့ထုတ်ပြီးမှကျွန်တော်တို့ဘာတွေပြည်ပြည်ရေလုပ်နိုင်လဲကျွန်တော်တို့တာမန်ပြည်သူလူထုတယောက်အနေနဲ့ပြောရမယ်ဆိုရင်တော့ဖွေးအုပ်ရဲ့ပြည်ပြည်ကြောင်းတွေလုပ်တင်ပြီးထင်တယ်ဒါကဘယ်မှာတွေ့လဲဆိုကျွန်တော်တို့အခု covid ပေါ့နော် covid ကာလမှာကျမတို့လုတ်ကန်ဆောင်ရတဲ့အခါမှာစစ်မှားရေးဝန်ကြီးဌာနကပဲဥဆောင်နေအဓိကနော်သူ့နောက်မှာလူငယ်ပြန်ပါမယ်ထွေးအုပ်ပါမယ်ပြည်ရေးပါတကယ်တော့အဲ့လူတွေအားလုံးအဲ့ဝန်ကြီးဌာနကအတောင်ရှိအားလုံးက coordination ကောင်းကောင်းနဲ့နော်တိတိကျကျလုပ်ရအောင်ဒါပေမဲ့ထွေးအုပ်ကကဲအခမ်းအနားပြောင်းအခုကယ်ဆယ်ရေးတွေထောက်ပံ့ရေးတွေနော်လုပ်ကြတယ်ကူညီရေးတွေလုပ်ကြတယ်အစိုးရစိတ်ကောင်းစေတနာနဲ့တော့တကယ်ကိုယ့်ရဲ့အစိုးရရဲ့ budget ထဲကနေကူညီခြင်းလုပ်ပဲဒါပေမဲ့ကျမတို့ပြည်သူလူထုကြမှာပို့ပြီးတော့အငင်းပွားမှုတွေနဲ့မကြေလည်မှုတွေဖြစ်တဲ့အခရီးမှုတွေဖြစ်လာတဲ့အခါကျတော့ DJ ဒီ reform ဘယ်လို PPP နဲ့လုပ်မလဲအဲ့ဒါကိုလည်းပို့ပြီးတော့လုပ်စီခြင်းနဲ့လုပ်မယ်ဆိုရင်တပြက်သားသားနဲ့တိတိကျကျနဲ့ဆံပြအနေနဲ့လုပ်ပြမယ်ဆိုရင်တော့ဘလောက်ပဲ resist နေတဲ့ဟာမျိုးတွေနော်အခန့်ကျင်တာတွေမလုပ်မရှုပ်မပြုတ်လုပ်ချင်တဲ့ဟာတွေကပြီးရင်သူကသူအလိုလျောက်နဲ့ဒီနေ့အောင်းမွန်တဲ့စနစ်တွေမှာပါလာတယ်လို့ကျမယူဆတယ်အဲ့လိုလုပ်ပြမှသာလဲကျမတို့ကလည်းပို့ပြီးတော့လူလူကလည်းလေးစားလိုက်နိုင်မယ်ပို့ပြီးတော့လည်းဒါသူတို့အတွက်လည်းပို့ပြီးတော့အောင်မြင်တဲ့အစိုးရဖြစ်မှာပေါ့နော
်ဟုတ်တယ်အဲ့
လိုကျမပြောချင်တာ
ပါကျွန်တော်ခေါင်းထဲမှာအမြဲတမ်းအစိုးရကျွန်တော်တို့ပြီးခဲ့တဲ့9နှစ်ကနေစပေါ်လာတဲ့အစိုးရအခုနောက်လာမယ့်9နှစ်ဆိုလည်းပဲဟလာလူလူကနေပြီးတော့အခိုင်အမာကိုလုပ်ပိုင်ခွင့်ပေးလိုက်တဲ့အစိုးရဟလာလွှတ်တော်တဲ့အစိုးရတွေဖြစ်လာမယ်ဆိုတဲ့အချိန်မှာကျွန်တော်ကငကိုယ်တော့ရှိခဲ့ဘူးတဲ့အတွေ့ပေါ့နော်လူတွေကဗာမြင်နေတာလဲဆိုတော့သူတို့ရဲ့နေတတူကဘဝကိုတိုက်ရိုက်အလားတက်ရောက်တယ်နေတူတော့ဘောမှာတိုက်ရိုက်မြင်ရတဲ့ခံစားရတဲ့ပြည်ပြင်းကြောင်းလေးမှုတို့ကလိုချင်တာဟလာဒီနေ့ပြည်ပြင်းကြောင်းလေးလုတ်ပြီးတော့ငန်းနေမှာမှအတီးအပွင့်ခံစားမဲ့ဟာမျိုးကိုတို့မလိုချင်တာမဟုတ်ဘူးလိုချင်ဒါပေမဲ့နေတူတော့ဘောကတို့ကြုံနေရတဲ့ဟာတွေမှာဘာလောက်ထိပြည်ပြင်းကြောင်းလေးထုတ်တက်သွားပြီလဲဆိုတာမျိုးကိုတို့ကလိုချင်ကြတာဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတဲ့မိကုန်းတစ်ခုကကိုမထုံးကနေကျွန်တော်ပြန်စားလိုက်ပါမယ်ပြီးခဲ့တဲ့ဇူရ9နှစ်ပတ်သက်အတွင်းမှာအားအနည်းဆုံးဖြစ်ခဲ့ပြီးတော့ဟလာဒီဟာကိုဒီနောင်လာမဲ့9နှစ်ပတ်သက်မှာလည်းကောင်းကောင်းပြပြပြောင်းလဲနိုင်တဲ့အချက်အခြေအနေလုပ်ငန်းကဏ္ဍစသဖြင့်ရှိတယ်ဆိုဘာလို့များကိုမထွန်းမြင်ပြီးတယ
်ဒီဟာကကျွန်တော်မြင်တာကတော့ဒီ subnational government ပေါ့နော် subnational government reform လို့မြင်တယ်ဒီတိုင်းနဲ့ပြည်နယ်အစိုးရပေါ့နော်တိုင်းနဲ့ပြည်နယ်အုပ်ချုပ်မှုလို့ကျွန်တော်မြင်တယ်အဲ့ခါမှာဘာတွေပေါင်းလဲဆိုတော့ကျွန်တော်တို့ municipal government တွေလည်းပေါင်းတယ်ပေါ့နော်အဲဒီစီပင်တာယာအုပ်ချုပ်ရေးဖွဲ့တွေကျွန်တော်တို့ miss ဖြစ်သွားတာကအဲ့ဒါလို့ကျွန်တော်အနေနဲ့မြင်တယ်ကျွန်တော်တို့အနေနဲ့လွဲသွားတာပေါ့နော်ဟိုဒီ9နှစ်တာလွဲသွားတဲ့ဥစ္စာအဲ့ဒါကျွန်တော်တို့ဒီတိုင်းနယ်ပြည်နယ်တွေမှာဒီစီပင်ဥပဒေတွေကိုကျွန်တော်တို့ပြန်ပြီးတော့အဲတုံ့တက်တဲ့နဲ့စီပင်ဥပဒေတွေမှာကျွန်တော်တို့တကယ့်ဒီမိုကရေစီအနှစ်သာရနဲ့ဒီ accountability transparency ကိုပေါ့နော်အဲရနိုင်တဲ့ဒီအခင်းချင်းမျိုးကိုကျွန်တော်တို့လုပ်ပေးရမှာပေါ့နော်အဲ့လိုလုပ်ပေးတဲ့အခါမျိုးပြီးရင်တို့ရဲ့ performance indicator တွေအဲ့တော့မှ performance indicator တွေထွက်လာမှာပေါ့နော်ဥပမာအဖြစ်ဆိုရင်ကျွန်တော်တို့အခုခုနပြောတဲ့လိုမျိုးပေါ့နော်ပြည်သူတွေကတို့ရဲ့ target ဘွားကိုထိတယ်။ဥမာရေကောင်းရေတန်းရချင်းကျွန်တော်မြန်မာနိုင်ငံမှာ40ရာခိုင်နှုန်းလောက်ကဟိုရေကောင်းရေတန်းမရတယ်။ရန်ကုန်မြို့ပေါ်မှာတော့မှကျွန်တော်တို့ကဒီဘယ်လိုပြောမလဲ pipe water ပေါ့န
ော်။ဟုတ်တယ
်။ municipal လာတဲ့ဟာကကျွမ်းချုံနိုင်မှုက60ရာခိုင်နှုန်းလောက်ပဲရှိတာပေါ့နော်မြို့ပေါ်မှာ။ဆိုတော့အဲ့လိုမျိုးတွေကိုကျွန်တော်တို့ကအဲဒီ municipal ကနေပြီးတော့ကိုယ့်ရဲ့ performance နဲ့ကိုယ်ကနေပြီးတော့သူ့ရဲ့မြို့နေပြည်သူတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိလာတဲ့ဆိုရဖြစ်ဖို့ဆိုရင်တော့ဒီဥပဒေကိုမဖြစ်မနေကျွန်တော်တို့ကအဲပြောင်းလဲရမယ်ပေါ့နော်ပြည်သူတွေတင်မြောက်တဲ့အဲဒီ service provider တွေဖြစ်လာရမယ်ပေါ့နော်ဆိုတော့အဲ့လိုမျိုးမဖြစ်နေဘူးတချို့နေရာမှာတော့တဝက်တစ်ပြက်အဲထိန်းချုပ်ထားတော့မယ်အခုတတိရန်ကုန်ကဥမာမြို့တော်ဝန်ကကျွန်တော်တို့ကတမတာအနေခန့်တယ်ခားလိုက်ပါတော့အဲ့ဒါပေါ့နော်ဒါပေမဲ့ဒီဥပဒေထဲမှာပေါ့နော်စီရင်ကုန်စီပင်ဥပဒေထဲမှာသူက ပြောမယ်ဆိုရင်အစိုးရကဟိုဗီဒီယိုအာဏာယူထားတော့မယ်ပေါ့နော်ကျွန်တော်တို့တခြားဝေးဝေးကြည့်စရာမလိုကျွန်တော်တို့မှာ success story ရှိပြီးသားမိုင်းလီမျိုးတော်မှာဒီကောင်းဆောင်ကောင်းတယောက်ရဲ့အောက်မှာပေါ့နော်အဲဘလောက်ထိတိုးတက်လာလဲပေါ့နော်ဆိုတော့အဲ့ဒါကဟိုကျွန်တော်တို့ထပ်အားစိုက်လိုက်ရင်ကျွန်တော်စိတ်ထင်တကယ်ပဲဒီပို့ပြီးတော့လူတွေဒီမိုကရေစီပေါ်မှာ institution ပေါ်မှာယုံကြည်မှုပို့ပြီးတက်လာနိုင်တယ်လို့မြင်တယ
်ဟုတ်ကဲ့ဘက်ခင်လေးရောခုနပြောသလိုဟလာပြီးခဲ့တဲ့9နှစ်သက်တမ်းမှာအနည်းဆုံးဖြစ်ခဲ့ပြီးတော့ဒီလာမယ့်9နှစ်သက်တမ်းမှာလည်းပြုပြင်ပြောင်းလဲနိုင်တယ်လို့ရင်လည်းအောင်မြင်နိုင်တယ်လူတွေနဲ့လည်းလူတွေရဲ့နေတူဘောဘောကိုလည်းတိုက်ရိုက်ထိတယ်ဆိုတဲ့ဟာမျိုးမကင်ပါများတွေ့ပြီ
။အဲ့ဒါကတော့ပြောရမယ်ဆိုရင်တော့အများကြီးပေါ့နော်အများကြီးပဲ။အဲခုနကကျွန်တော်တို့စဉ်းစားကြတယ်လို့ပေါ့နေစဉ်ဘဝကိုဆိုရင်လူတွေရဲ့စာဝတ်နေရေးပေါ့နော်။ဥပမာအပြင်အဲကျွန်တော်တို့ရန်ကုန်မြို့မှာနေတဲ့သူတွေဆိုရင်လည်းစာဝတ်နေရေးရောလမ်းကျတာတွေဝင်ဆောင်မှုတွေညံပြင်းတဲ့ကိစ္စတွေကျွန်တော်တို့အရင်ပြောကြတယ်ဒါပေမဲ့အဲ PPP မဖြစ်လာဘူးเนาะမဖြစ်လာတဲ့အခါမှာကျွန်မဘာမြင်လဲဆိုတော့ခုနလိုဘဲဆက်တာဘဲဆက်တာဆိုတာတဲ့ဟိုကျွန်တော်တို့ပထမ9နှစ်မှာခန့်အပ်ထားတဲ့ဒီခုနပြောတဲ့အတိုင်းပြည်နယ်အစိုးရအဖွဲ့ရဲ့လှုပ်ဆောင်မှုဘာကြောင့်အားနည်းလဲဆိုတော့ခုနကျွန်တော်တို့ဒီလိုပဲထပ်ပြီးပြောရရင်သုံးသက်တဲ့နောက်ပြီးတော့ကျွန်မသတိထားမိတဲ့လောက်တော့ဒီတိုင်းပြည်နယ်အစဉ်အစိုးရတွေရဲ့လုပ်ပိုင်ခွင့်နဲ့ပြည်ထောင်စုအစိုးရရဲ့လုပ်ပိုင်ခွင့်ကြားမှာရိုးရိုးရှက်တင်ဖြစ်ပြီးတော့တကယ်တော့ပေါ်ချုံအခြေခံဥပဒေကလည်းကန့်တတ်ထားရအောင်မဟုတ်ဘူး။ဒါပေမဲ့အဲ့ဒီကြားထဲမှာဝီရောတိဖြစ်ပြီးတော့ပြည်ထောင်စုကလုံမာလိုလိုနော
်ဒီတိုင်းနဲ့
ပြည်နယ်နဲ့တိုင်းအစိုးရတွေကလုံမာလိုလိုနဲ့ကြားလက်နေတဲ့အခါတွေကအများကြီးရှိတယ်။ဒါပေမဲ့ဘယ်နေရာတွေမှာတချို့ကသွားဖြစ်လဲဆိုရင်တကယ်ဒီတိုင်းနဲ့ပြည်နယ်ကစုဆောင်တဲ့သူတွေဝန်ကြီးချုပ်တွေတချို့တော့အစိုးရအဖွဲ့အစည်းတွေဟိုပါနတ်မှုတွေသူတို့ရဲ့လိမ့်လာအကောင်းမှုတွေကြောင့်သူတို့ကဆန်းဆန်းဆောင်ဆောင်နဲ့လုံနိုင်တဲ့ဟာဆိုရင်တော့အောင်မြင်သွားတယ်ပေါ့တော့ဒါကြောင့်ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နယ်အစိုးရအသီးသီးရဲ့လုံပိုင်ခွင့်ကိုလည်းတတ်မှတ်မှတ်နဲ့ပို့ပြီးတော့တိတိကျကျပေးတယ်အဲ့လုံပိုင်ခွင့်ပေးရုံနဲ့မဟုတ်ဘူးသူတို့ရဲ့အားနည်းချက်တွေရှိရယ် performance တွေရှိရယ်ဆိုရင်လည်းကျွန်တော်တို့ကပို့ပြန်ပြီးတော့ဆောင်တိဖိတ်မှတ်တဲ့စနစ်ပြည်ပြည်နယ်လုံးစီသူရဲ့မိခင်ပါတီအရပဲဖြစ်စီအစိုးရအဖွဲ့အရပဲဖြစ်စီအဲ့လိုမလုပ်ဘူးဆိုရင်လွတ်တော်ကပဲဖြစ်စီပေါ့เนาะအဲ့လိုမလုပ်ဘူးဆိုရင်ကျမတို့ရန်ကုန်အစိုးရလည်းအားလုံးမြင်တဲ့အတိုင်းပဲကျမတို့မှာစိတ်မကောင်းစရာတွေဖြစ်ရတယ်ဘယ်သူမှ perfect မဖြစ်ပါဘူးကျမပြောချင်တာလေဘယ်သူမှ perfect မဖြစ်ပါဘူးဒါပေမဲ့စောင့်ကြည့်မယ်ထိမ့်တက်မယ်ထိမ့်မှတ်မယ်ကိုကောင်းအောင်သူ့ကိုလုပ်ခိုင်းမယ်เนาะကျမတို့ကဒါပုံစံတွေက
အတားတွေလျှော့ပြီးတော့ဟလာလူမှုအတွေ့ဆိုတဲ့အကဲကိုပြောပြောနေတဲ့လူမှုအတွေ့ဆိုတဲ့ပြည်ပြင်းကြောင်းလေးကိုဒါပြည်ပြင်းပြင်းအကောင့်ထဲပို့နိုင်မယ်ဆိုတော့ဟု
တ်ကဲ
့ကောင်းတဲ့အလားအလာတွေကိုမြင်ရလိမ့်မယ်လို့ကျွန်တော်လည်းအဲ့ဒီအတိုင်းပဲယုံယူဆယုံကြည်ပါတယ်ဗျဆိုတော့ဆွေးနွေးစရာတွေကတော့အများကြီးပါပဲဒါပေမဲ့ဒီမှာပဲကျွန်တော်ကိုရန်နာခွင့်ပေးပါအချိန်ပေးပြီးတော့ပါဝင်ဆွေးနွေးကြရဲမခင်လေးကိုမော်ထွန်းအောင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်
Triangle Women 3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေး SNLD ပါတီကိုစားပြုပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်အမျိုးသားလူတော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစလလောင်းဦးမော်ထွန်းအောင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် BOE စီစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိမြန်းခန်းတွေကိုအင်္ဂါညတိုင်းလေးလိုင်းစီစဉ်နေရာမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ် BOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒေးပြဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်ပါ။အခုတစ်ခါကဘာတလွားခီးသွွားအစီအစဉ်ကနေဂျာမနီနိုင်ငံဘာလီမြို့တော်ကိုတွားကြရအောင်ပါ။နိုင်ငံဆောင်ကိုကိုစားပြုဖန်တီးထားတဲ့ပန်းဥယျာဉ်ကြီးတစ်ခုဘာလီမြို့တော်အရှေ့မြောက်ပိုင်းမှာရှိပါရယ်။ကိုဗစ်ကပ်ရောဂါကြောင့်ကမ္ဘာနိုင်ငံတွေစီအလင်းမသွားနိုင်ကြသူတွေအနေနဲ့ဥယျာဉ်ကြီးတွေကတနိုင်ငံတစ်ခုလှုပ်ထားတဲ့ပန်းခြံတွေမှာလာရောက်အပန်းဖြေနိုင်တာမို့ကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ဂျာမနီနိုင်ငံဘာလီမြို့တော်အရှေ့မြောက်ပိုင်းမှာကမ္ဘာဥယျာဉ်ကြီးလို့အဓိပ္ပာယ်ရမယ် Gardens of the World ပန်းဥယျာဉ်ကြီးတစ်ခုရှိပါတယ်။ဒီဥယျာဉ်ကြီးထဲမှာကမ္ဘာနိုင်ငံဆောင်ကအပင်တွေကိုလေ့လာနိုင်ဖို့အတွက်နိုင်ငံတစ်ခုချင်းစီအလိုက်ပန်းခြံတွေလုပ်ပြီးတော့ထူးခြားတဲ့ပြည်သူ့ကလက်ရာတွေနဲ့ဖန်တီးထားပါတယ်။ဒါကြောင့်ထိုင်းနိုင်ငံအတွက်လုပ်ထားတဲ့ပန်းခြံနေရာမှာဆိုရင်တံမဏိတွေနဲ့စပါးကင်းတွေပုံစံမျိုးပြည်သူ့ကဒီဇိုင်းပုံတွေပေါ်ထားတာကိုတွေ့ရမှာပါ။ကမ္ဘာနိုင်ငံဆောင်ကကွဲပြားတဲ့ပန်းခြံတွေကိုစူးစီးဖန်တီးထားတာမို့အာရှဥရောပအမေရိကအာဖရိကဩစတြေးလျစတဲ့တိုက်ကြီးတွေစီကိုခဏရောက်သွားတယ်ဆိုတဲ့စိတ်ခံစားချက်မျိုးရစေပါတယ်။ကိုဗစ်ကရောဂါကြောင့်နိုင်ငံတကာကိုခရီးမသွားနိုင်ကြသေးတဲ့ဘာလီမြို့သူမြို့သားတွေအနေနဲ့အခုလိုမျိုးထိုင်းဩစတြေးလျအီတလီတောင်အာဖရိကစတဲ့ကမ္ဘာနိုင်ငံဆောင်ကပန်းခြံတွေရှိတဲ့ဥယျာဉ်ကြီးစီလာပြီးတော့စိတ်အပန်းဖြေနိုင်ကြပါတယ်။
Hier kann man nach wie vor eine kleine Weltreise immer noch durch viele Kontinente machen, denn die meisten Gärten
ဥယျာဉ်ကြီးတွေကတချို့နေရာတွေကနေလွဲလို့အများစုကိုဖွင့်ထားတဲ့အတွက်က
ကမ္ဘာတိုက်ကြီးတွေကနိုင်ငံတော်တော်များများကိုသွားလို့ရနိုင်ကြပါတယ်။ဂျပန်နဲ့ကိုရီးယားနိုင်ငံတွေအတွက်လှုပ်ထားတဲ့ပန်းခြံတွေကတော့ဆောင်းရာသီရောက်တိုင်းပိတ်ထားနေကြမှုလုံးဝစေပိတ်ထားပါတယ်။ဒါပေမဲ့ဂျန်နဲ့ပန်းခြံတွေအားလုံးကိုဖွင့်ထားတာကြောင့်မတူတဲ့ကမ္ဘာနေရာတွေရဲ့ဘီသူကဒီဇိုင်းလက်ရာတွေကိုလာကြည့်နိုင်ကြပါတယ်။
အီတလီနိုင်ငံက Renaissance Kit အနုပညာလက်ရာတွေကိုဂုဏ်ပြုဖန်တီးထားတဲ့ပန်းခြံနေရာမှာဆိုရင်ရေပန်းတွေစကြင်ကြောက်ရုပ်ထုတွေအပြင်အပင်တွေနဲ့ဝင်ကဘာလေးတစ်ခုကိုပါလှုပ်ပေးထားလို့အီတလီကိုခဏရောက်သွားသလိုခံစားရမှာဖြစ်ပါတယ်။လက်ရှိဂျာမနီနိုင်ငံလိုအရှေ့နဲ့အနောက်ဂျာမနီမပေါင်းခင်1988ခုနှစ်တုန်းကဘာလင်မြို့နှစ်950အထိအမှတ်နဲ့အရှေ့ဂျာမနီမာချန်အရမှာဒီဥယျာဉ်ကြီးကိုမူလဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဘာလင်တိုင်းကြီးပြိုကွဲသွားခဲ့ပြီးတဲ့နောက်ပိုင်းဘာလင်မြို့ရဲ့အရှေ့မြောက်ဘက်ကဒီပန်းဥယျာဉ်ကြီးကိုပြစ်ထားခဲ့တာ1994ခုနှစ်အထိဖြစ်ပါတယ်1994ခုနှစ်မှာတော့ဘာလင်ရဲ့မိဖက်ဘေကျင်းမြို့ကတရုတ်ပန်းခြံလေးတစ်ခုလက်ဆောင်ပေးရကနေမာချန်ဥယျာဉ်ကြီးကို Gardens of the World ပန်းဥယျာဉ်ကြီးအဖြစ်နဲ့အသွင်ပြောင်းခဲ့တာဖြစ်ပါတယ်အဲ့ဒီတည်းကဆလို့ဥယျာဉ်ကြီးထဲမှာနိုင်ငံဆောင်ပန်းခြံလေးတွေတစ်ခုပြီးတစ်ခုဖန်တီးခဲ့တာဖြစ်ပါတယ်Australian Park ဆိုပြီးတော့ Australian နိုင်ငံလိုလှုပ်ထားတဲ့ပန်းခြံနေရာမှာတောမီးကြောင်လောင်ကျွမ်းသွားတဲ့ယူကလစ်ပင်တွေရဲ့ပင်စီကျောက်တွေကိုအနီအောင်ကျောက်တုံးကျောက်ခဲတွေနဲ့ဖန်တီးပြသထားပါတယ်။ Australia ထာနေ Aborigines တိုင်းရင်းသားတွေကိုဂုဏ်ပြုတဲ့သဘောလည်းပါပါတယ်
။ Das ist nicht nur für Berlin etwas Besonderes, sondern in der Tat weltweit.Dieses Konzept
ဘာလင်မြို့အတွက်တည်းမဟုတ်ပဲတကမ္ဘာလုံးအတွက်တိတ်ထူးကြတယ်လို့ပြောချင်ပါတယ်။နိုင်ငံစုံကိုကိုစားပြုတဲ့ပန်းခြံတွေကိုသူတို့နိုင်ငံတွေရဲ့မူလဓလေ့ပုံစံမျိုးနဲ့ရောခေတ်သစ်ပုံစံမျိုးနဲ့ပါလက်ရမြောက်ဒီဇိုင်းတွေနဲ့ဖန်တီးထားတာဒီတနေရာမှာပဲရှိပါတယ်
။ဧကတရာကျော်ကျယ်ဝင်းတဲ့ဒီဥယျာဉ်ကြီးထဲမှာကမ္ဘာနိုင်ငံစုံကပန်းခြံတွေအများအပြားရှိပါတယ်။2018ခုနှစ်တုန်းကနိုင်ငံတကာပန်းဥယျာဉ်ပြပွဲအထိပ်အမှတ်နဲ့ပန်းဥယျာဉ်ကြီးကိုမူလအခြေအဝန်ထက်ကိုနှစ်ဆတိုးပြီးချဲ့ထွင်ဖန်တီးခဲ့ပြီးတော့အခုအထိလည်းနောက်ထပ်ဖန်တီးမှုတွေကိုလုပ်နေသေးပါ2018ခုနှစ်တုန်းကပိုးချဲ့ခဲ့တဲ့ထဲမှာပါတဲ့တောင်အာဖရိကနိုင်ငံပန်းခြံမှာတမိုင်းအတိတ်ပဲပါပေါ်လွင်စေမဲ့ပုံစံမျိုးဖန်တီးပြီးတော့ပန်းတွေကိုစိုက်ပျိုးထားတာတွေ့နိုင်ပါတယ
် Auch dieses ist ein ganz besonderer Garten denn hat eine wunderbare aber auch ein wenig traurige Geschichte
ဒီပန်းခြံကစိတ်ကိုထူးခြားသလိုစိတ်မကောင်းစရာနောက်ခံလည်းရှိပါတယ်ပန်းခြံထဲမှာမြင်နေရတဲ့အတိုင်းသင်္ဘောကြီးလိုပုံစံလုပ်ပြီးတော့အပင်တွေကိုစိုက်ထားပါတယ်အပင်တွေကတော့တောင်အာဖရိကနိုင်ငံရဲ့လမ်းတွေမှာမြင်ရတဲ့အပင်မျိုးတွေအိမ်ထဲမှာပြုစုစိုက်ရတဲ့အပင်မျိုးတွေအစုံပါလောလောဆယ်တော့စောင့်ခိုနေကြပါတယ်သင်္ဘောကြီးကအပင်တွေကိုတယ်လာပေးတယ်ဆိုတဲ့ပုံစံမျိုးဖြစ်အောင်လုပ်ထားတာပါဟိုးရင်တော့ကအခုလိုသင်္ဘောကြီးနဲ့ကျွန်းတွေကိုခေါ်လာတယ်ဆိုတဲ့သမိုင်းကိုလည်းမမေ့ကြအောင်အဓိပ္ပာယ်နှစ်မျိုးနဲ့လှုပ်ထားတာဖြစ်ပါတယ
်ကိုဖစ်ကယောဂါကြောင့်စိတ်ပင်ပန်းနေကြတဲ့ဘာလင်မြို့သူမျိုးသားတွေအနေနဲ့အခုလိုမျိုး Gardens of the World ဥယျာဉ်ကြီးစီလာပြီးတော့စိတ်အပန်းဖြေနေကြတာကိုမြင်ရတဲ့အတွက်ဥယျာဉ်တာဝန်ရှိသူတွေဝမ်းသာနေကြပါတယ
် Wir sind in der glücklichen Lage dass diese Parkanlage Gärten der Welt
ခုလိုခြေနေမျိုးမှာကျမတို့ရဲ့ကမ္ဘာဥယျာဉ်ကြီးကိုဖွင့်ထားနိုင်တဲ့အတွက်ဒီမှာလာပြီးလေ့လာနိုင်ကြအပန်းဖြေအနားယူနိုင်ကြတာကံကောင်းတယ်လို့ပြောရမှာပါ
ကမ္ဘာပဲနေရာမှာမဆိုပန်းခြံတွေဟာအလှတရားငြိမ်းချမ်းမှုပျော်ရွှင်မှုဆိုတာကိုကိုးစားပြုတာမဟုတ်ဒါကိုပေါ်လွင်အောင်လို့ဂျာမနီနိုင်ငံဘာလင်မြို့တော်အရှေ့မြောက်ပိုင်းက Gardens of the World ဥယျာဉ်ကြီးကိုလှုပ်ထားပါတယ်ကိုဖစ်ကယောဂါကြောင့်ပန်းဥယျာဉ်ကြီးတွေကပြားတိုက်စားတောက်ဆိုင်စတဲ့အမိုးအကာရှိတဲ့နေရာတွေတဲကိုတွားရင်တော့နှာခေါင်းစည်းမဖြစ်မနေဝေးကြဖို့လိုသလိုဒီဇိုင်းအုပ်စုတွေတယောက်နဲ့တယောက်ကြားမှာလဲတမီတာခွဲစီခက်ခွာခွာနေကြရမယ့်စီကန်းချက်တွေရှိပါတယ်နိုင်ငံဆောင်ကိုခီးထွက်ခြင်းပေမဲ့မထွက်နိုင်ကြသူတွေအနေနဲ့ဒီပန်းဥယျာဉ်ကြီးတွေကနိုင်ငံဆောင်ပန်းခြံတွေစီသွားပြီးတော့စိတ်ချညူနိုင်ကြပါရဲ့ရှင်ကျွန်မဆွေမြတ်မှာပ
ါအမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင်
တရုတ်ပြည်သူသမ္မတနိုင်ငံဟာဟောင်ကောင်ရဲ့လွတ်မြောက်မှုနဲ့လွတ်လပ်ရေးကိုဖျက်လို့ဖျက်ဆီးဆက်လက်လှုပ်ဆောင်နေပါတယ်။အမျိုးသားပြည်သူကွန်ဂရက်စ်ကနေနိုဝင်ဘာလ17ရက်နေ့အတည်ပြုလိုက်တဲ့မျိုးချစ်ဆုံးဖြတ်ချက်ဥပဒေအရဟောင်ကောင်ဥပဒေပြုလွှတ်တော်ကောင်စီဝင်၄ယောက်ကိုအရေးအချက်မပြည့်မင်းဦးဆိုပြီးထုတ်ပယ်လိုက်တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကပြင်းထန်စွာအပြစ်တင်ရှုံချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ရဲ့လုပ်ပိုင်ခွင့်အရဟောင်ကောင်အုပ်ချုပ်မှုအာဏာပိုင်တွေကလွတ်လပ်ရေးပညာပေးလှုပ်ရှားတဲ့ဥပဒေပြုလွှတ်တော်အမတ်တွေကိုနိုင်ငံခြားတပ်ဖွဲ့တွေနဲ့လျှို့ဝှက်ပူးပေါင်းကြံစီတာသို့မဟုတ်အမျိုးသားလုံခြုံရေးကိုအန်ဒီယေပြုချိန်ချောက်တာစသဖြင့်ဆွတ်ဆွဲပြီး တရားရုံးတင်စစ်ဆေးခြင်းမရှိဘဲထုတ်ပယ်ခဲ့တယ်လို့သတင်းမီဒီယာတွေကဖော်ပြကြပါတယ်။ဒီလိုလှုပ်လိုက်တာဟာတရုတ်နဲ့ဗြိတိန်ပူးတွဲကြေညာချက်အရာနိုင်ငံတကာအသိအမှတ်ပြုလိုက်နာမယ့်အချက်တွေကိုတရုတ်နိုင်ငံကပျောင်ပျောင်တင်းတင်းချိုးဖောက်တာပိုပြီးပေါ်လွင်လာတယ်လို့အခြေခံဥပဒေအရအာမခံချက်ပေးထားတဲ့ပြည်သူတွေကိုကိုစားပြုမဲ့ကိုယ်စားလှယ်ရွေးချယ်ပိုင်ခွင့်ကိုလည်းတည်တည်ချာချာဖိနှိပ်လိုက်တာဖြစ်ပါတယ်။ CCP တရုတ်ကွန်မြူနစ်ပါတီဟာနိုင်ငံတကာလိုက်နာရမယ့်ဝတ်တရားတွေကိုလစ်လျူရှုချိုးဖောက်နေတာကြောင့်ဟောင်ကောင်ရဲ့လွတ်မြောက်ရေးထိပါနေသူတွေကိုစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့ဆက်လက်အရေးယူမှာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်ကပြောဆိုလိုက်ပါတယ်။ CCP တရုတ်ကွန်မြူနစ်ပါတီဟာဟောင်ကောင်အတွက်ပြင်းထန်စွာအရေးယူနိုင်တဲ့အမျိုးသားလုံခြုံရေးဥပဒေတရက်ကိုဇွန်လတုန်းကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။နိုင်ငံတော်ပုံကန့်မှုခွဲထွက်ရေးကြိုးပမ်းမှုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုသို့မဟုတ်နိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းရန်ကြံစီမှုတွေစသဖြင့်ကျူးလွန်နေဆိုရင်တသက်တကြုံအထိပြစ်ဒဏ်ပေးနိုင်တဲ့ဥပဒေဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးတရုတ်ပြည်မကြီးကနေဟောင်ကောင်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေအားလုံးနှိပါးကိုပယ်ဖျက်လိုက်ပါတယ်။ဟောင်ကောင်ရဲ့တာယာဝါပြောရေးတည်ငြိမ်ရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုကြောထောက်နောက်ခံပြုပေးထားတဲ့ဥပဒေလှုပ်ထုံးလုပ်နည်းအစဉ်အလာတွေတော်တော်များများပယ်ဖျက်ခံရတာဖြစ်ပါတယ်။ဒီမျိုးချစ်ဥပဒေဟာလွတ်မြောက်မှုနဲ့ဒီမိုကရေစီရေးတောင်းဆိုမှုတွေကိုဖျက်လို့ဖျက်ဆီးလို့ဖို့အစပြုတဲ့ CCP တရုတ်ကွန်မြူနစ်ပါတီရဲ့ကောက်ကျစ်တဲ့အကြံအစီပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ထုတ်ပြန်ချက်မှာထပ်လောင်းဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တွေကဘာတဝမ်းကမိဖက်တွေနဲ့အတူဟောင်ကောင်ပြည်သူတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုအတွက်ဆက်လက်စ조사ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့တရုတ်နိုင်ငံကတာဝန်ယူဖို့ကတိကဖို့ပြက်ကွက်ခဲ့တဲ့အပေါ်မှာလည်းအပြစ်တင်ရှုံချလိုက်ပါတယ်။ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့လွတ်မြောက်မှုကိုထိပါနေတဲ့မူဝါဒတွေနဲ့ဒီလိုလောက်ရတဲ့အတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိလာစေဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ထုတ်ပယ်ခံရတဲ့ Pan Democratic ဥပဒေပြုလွှတ်တော်အမတ်တွေဒီလောက်ရတဲ့ကိုကန့်ကွက်တဲ့အနေနဲ့နှုတ်ထွက်ခဲ့တဲ့ဒီမိုကရေစီဘက်တော်သားလွှတ်တော်အမတ်တွေနဲ့ဟောင်ကောင်ပြည်သူတွေနဲ့အတူကျွန်တော်တို့ကမမမမတ်ယက်တည်နေပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
။ VOA မြန်မာပိုင်းအင်္ဂါနေ့နေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါ။အရင်ကအာရှအဆင့်ထိပ်တန်းမှရက်တည်ခဲ့ပြီးတဲ့ရန်ကုန်တက္ကသိုလ်ကိုပြန်လည်အဆင့်မြင့်တင်နိုင်ဖို့အတွက်ကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စေဖို့ရည်မှန်းထားဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါရယ်။2020ပြည့်ဒီဇင်ဘာလ1ရက်နေ့မှာကြာရောက်တဲ့ရန်ကုန်တက္ကသိုလ်နှစ်တရာပြည့်ရာပြည့်သဘင်အထိမ့်မဲ့အခမ်းအနားအတွက်ဗီဒီယိုကတစ်ဆင့်ဂုဏ်ပြုစကားပြောကြားချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောသွားတာဖြစ်ပါရယ်။မြန်မာနိုင်ငံအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့သမရဦးဝင်းမြင့်ကဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။2020ပြည့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိပြီးတဲ့နောက်အသစ်ဖွဲ့စည်းမဲ့အစိုးရအဖွဲ့နဲ့ကော်မတီကော်မရှင်အသီးသီးကနေထွက်ပေါ်လာမဲ့အပြောင်းလဲတွေကိုပြည်သူတွေစိတ်ဝင်စားနေချိန်မှာအခုလိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌနှုတ်ထွက်ခွင့်ပြုတဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ရပြီဆိုတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖြတ်ရေးဘသူတွေကိုဦးစားပေးထိုးပေးသင့်တယ်လဲဆိုတာကိုဆုံးဖြတ်ဖို့အင်္ဂါနေ့ကအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီဝင်တွေတွေ့ဆုံခဲ့ကြပါတယ်။Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းအရအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေဆဲဖြစ်ပြီးကူးစက်ခံရသူပေါင်း 73.5 သန်းကျော်ရှိနေပါတယ်။ကမ္ဘာမှာတော့ COVID ကူးစက်သူစုစုပေါင်း 63.3 သန်းရှိနေပါတယ်ရှင်။ခွင့်ပြုချက်တင်ထားတဲ့ COVID-19 ကာကွယ်ဆေးနှမျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြီးထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ American Dollar 608 billion ကုန်ကြမဲ့ Coronavirus ကယ်ဆယ်ရေးအစီအစဉ်ကို American အထက်လွှတ်တော်မှပါတီနှစ်ရလုံးအမတ်တွေပါဝင်တဲ့အဖွဲ့ကအင်္ဂါနေ့ကအဆိုပြုတင်သွင်းလိုက်ပါတယ်။ BOA မြန်မာပိုင်းအင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်။COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.